Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်ဒီကနေ့ကြာရောက်တဲ့မြန်မာနှစ်တကူအတာတကြံကာလတကြံအကြနေ့မှာမြန်မာနိုင်ငံတဝက်လုံးအေးချမ်းကြပါစေလို့ VOA ကဆုမွန်ကောင်းတောင်းအပ်ပါတယ်ရှင် VOA American တန်ရဲ့2023ခုနှစ်ဧပြီလ14ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီညရဲ့အစီအစဉ်မှုကကျွန်မဆုမွန်ပါရှင်
မင်္ဂလာညချမ်းပါရှင်အတာကြံကာလပေးရနေကြင်ဝေးကြပါစေကျွန်မခင်ပြူထွေးပါမြမရေးကိုလုံချိုရေးကောင်စီမှာချမှတ်ထားတဲ့ဆုံးဖြတ်ချက်အတိအဝအကောင့်ချဲပေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးလင်းသသောမစ်စကရင်ဖီကာတိုက်တွန်းလိုက်ပါတယ်အမေရိကန်အစိုးရနဲ့စစ်ဘက်ရေးရာဖြူဝတ်မှတ်တမ်းတွေပေါက်ကြားမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားတဲ့ Jack Teixeira ကိုဘော့စတန်တရားရုံမှာဒီကနေ့ရုံးထုတ်ပါမယ်နောက်ဒီကနေ့တကြအစနေ့ရန်ကုန်နေပြည်တော်နဲ့အနေရတော်များများမှာလုံခြုံရေးတွေတွေ့မြင်ထားပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့လေကြောင်းကနေတိုက်ခိုက်ခံထားရတဲ့ဗစီကြီးကျေးရွာတဝိုက်မှာစစ်တပ်ကနေရာချထားပြီးတော့ဖြန့်ထားတဲ့အတွက်ဒေသခံပြည်သူတွေစိုးရိမ်နေကြပါတယ
်ဒီကောက်ကိုလူများ40လောက်40လောက်ဒီလိုကင်းမုံအနေနဲ့ချသလားဒါမှမဟုတ်စစ်ကြောင်းထူးမြပြင်းနေသလားတော့မသိဘူးကြာဒီစပယ်နဲ့ဘူးတို့ဒီနေ့ရှိပါကမှရှိတဲ့ဝိဇ္ဇမောင်တို့ရဲ့ရွာတွေမှာပြင်းတော့ပြင်းနေကြတယ်
မလဲတိုက်နယ်တာဝန်ခံပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံနဲ့အတူဒီကနေ့ကြာရောက်တဲ့တကြံအကြနဲ့နိုင်ငံတဝက်မှာအရင်လုံးကလို CC ကားကမရှိတဲ့အခြေအနေတကြံအိမ်ပြန်နေကြထိုင်းနဲ့မလေးရှားကရွှေပြောင်းအလုပ်သမားတွေလုံခြုံရေးစိုးရိမ်ရလို့အိမ်မပြန်ချက်နိုင်ကြတော့တာစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့ပတ်သက်လို့ချမှတ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်2669နဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုအပြည့်အဝအောက်ထည့်ဖော်နိုင်ဖို့လုံခြုံရေးကောင်စီကပံ့ပိုးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါ သောမစ်ဂရင်ဖီကပြောဆိုလိုက်ပါတယ်စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိအောင်ဆောင်ရွက်ရလိမ့်မယ်လို့ဗစီကြီးကျေးရွာတက်ခိုက်ခံရမှုနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှကြာသပတ်နေ့ကတကပိတ်ဆွေးနွေးအပြီးအမေရိကန်သံမတ်ကြီးကလုံခြုံရေးကောင်စီကိုတောင်းဆိုလိုက်တာဖြစ်ပါတယ်ပစီကြီးရွာလေးချောင်းတိုက်ခိုက်မှုဟာလူတွေရဲ့အသက်တွေနောက်လူအသက်နဲ့နိုင်ငံတကာဥပဒေကိုအလေးမထားဘူးဆိုတာကိုစစ်ကောင်စီကနောက်ထပ်ပြသလိုက်တာဖြစ်တယ်လို့ထောက်ပြပြီးတော့ဒီတိုက်ခိုက်မှုအပေါ်မှာအမေရိကန်ပြည်ထောင်စုကဖြစ်တယ်ရှုံချတယ်လို့တမ်မတ်ကြီး Greenfield ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီအနေနဲ့အကြမ်းဖက်မှုအားလုံးရပ်ပါလို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်လူသားချင်းစာနာတဲ့အကူအညီတွေကိုအတားအဆီးမရှိပေးခွင့်ပြုဖို့စစ်မှန်ပြီးတော့အားလုံးပါဝင်တဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့ဆန္ဒတွေကိုလေးစားလိုက်နာဖို့လဲတောင်းဆိုပါရစေ။အရက်သားပြည်သူတွေကိုအကာအကွယ်ပေးရမယ့်ဥပဒေတွေအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာဖို့အမေရိကန်ပြည်ထောင်စုကစစ်ကောင်စီကိုထပ်မံတောင်းဆိုတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါ သောမစ်ဂရင်ဖီကပြောကြားထားပါတယ်ရှင်။
မြန်မာစစ်တပ်ကအရက်သားပြည်သူတွေအပေါ်မှာနေရာအနှံ့အစီအစဉ်တကြကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံအဖွဲ့တွေဘက်ကအကြိမ်ကြိမ်ပြက်ကွက်နေတဲ့အပေါ်မှာအထူးစိုးရိမ်မိပါတယ်လို့လူခွေရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့ပူးတွဲဥက္ကဋ္ဌချားလ်စ်ဆန်ဒီယိုဂိုကပြောဆိုလိုက်ပါတယ်။စကိုင်းတိုင်းကမ့်ဘလူမြို့နယ်ဗစီကြီးကျေးရွာမှာအရက်သားပြည်သူတွေကိုတိုက်ခိုက်တဲ့မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတို့ဘက်ကကြေညာချက်တွေအသီးသီးတုံ့ပြန်ပြီးတော့ရှုတ်ချတာကိုကြိုဆိုပေမဲ့ဒီလောက်နဲ့မလုံလောက်ဖဲနဲ့မြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့နဲ့စစ်ကောင်စီအနေနဲ့ပြစ်ဒဏ်လွတ်ငင်းခွင့်ရနေတဲ့အခြေအနေအဆုံးသတ်အောင်အရေးယူဆောင်ရွက်မှုတွေချက်ချင်းလှုံ့ဆော်ရမယ်လို့ APHR ရဲ့ပူးတွဲဥက္ကဋ္ဌကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာဖြစ်ပါတယ်။အရေးယူဆောင်ရွက်မှုတွေထိထိရောက်ရောက်မလုပ်နိုင်ဘူးဆိုရင်နောက်ထပ်ဘေးဒုက္ခတွေနဲ့လူအသက်တွေထပ်ပြီးဆုံးရှုံးရလိမ့်မယ်လို့သူကထောက်ပြပါတယ်။အာဆီယံဟာမြန်မာအရေးတုံ့ပြန်တဲ့နေရာမှာထိရောက်မှုမရှိသလိုရှင်းနောက်မညီတာတွေရှိတယ်ဆိုပြီးတော့လည်းဝေဖန်ထားပါတယ်ရှင်
။မနေ့တော့ကတကြံအချိုနေ့ဒေသတချို့မှာပေါ့ဘိုးပေါက်ကွဲမှုတွေနဲ့တိတ်ဆုံးထရရတာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့အကြနေ့မှာတော့ရန်ကုန်ပြည်တော်နဲ့နေရာတော်များများမှာလုံခြုံရေးတွေတွေ့မြင်ချထားပါတယ်။အရေးပုံမှန်နှစ်တွင်မှာတော့အပြင်ထွက်လဲပက်ရေကစားတဲ့သူတွေစစ်စီကားကမရှိပေမဲ့လို့စစ်ကောင်စီစစ်စင်ကျင်းပတဲ့မန်တက်တွေမှာတော့ဒီမို့ကခုံဖျော်ပြတာတွေနဲ့ရေကစားတဲ့သူတွေရှိပြီးလုံခြုံရေးအရာစစ်ဆေးတာတွေပိုလုပ်လာတဲ့အကြောင်းရန်ကုန်ဒေသခံတွေကပြောပါရယ်။နေပြည်တော်မှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲတပ်မိသားစုတွေအဓိကပါဝင်တဲ့ကြံမန်တက်တွေမှာရေကစားသူတွေရှိတယ်လို့ဒေသခံတွေကပြောပါရယ်။ တကြမ်းမတိုင်းငယ်ရပိုင်းတွေကလည်းဌာနဆိုင်ရာဝန်ထမ်းတွေကိုတကြမ်းမန်းတဲ့တွေရှိရာမဖြစ်မနေအလှည့်ကျရေးလာကစားကြဖို့တကြမ်းပွဲကိုစီကားအောင်လုပ်ဖို့အာဏာပိုင်တွေဘက်ကညွှန်ကြားထားတဲ့အကြောင်းအမိမဖော်လို့တဲ့အစိုးရဝန်ထမ်းတချို့က VOE ကိုပြောဆိုထားတာရှိပါတယ်ပုံမှန်အဖြစ်ကတော့ဒီမြန်မာလူမျိုးတိုင်းစီကားတိုင်းနဲ့ဆိုတာကျင်းပါလိမ့်ရှိတဲ့မြန်မာရိုးရာနှစ်သက်တကြံပွဲဟာကိုဗစ်ကာလအတွင်းမှာစီကားကမကျင်းပနိုင်ခဲ့တယ်လို့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့ပိုးပြီးတော့ခြောက်သွေ့လာခဲ့တာဖြစ်ပါတယ်
။တရုတ်နိုင်ငံမှာဘရာဇီးသမ္မတရောက်နေတဲ့အချိန်မှာနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီကနေ့အစောပိုင်းတုန်းကဘယ်လ်ဂျီးမြို့တော်မှာသမ္မတလူလာဒီဆယ်ဗာကိုသမ္မတရှီဂျင်းဖင်ကပကန်းနာနဲ့ကြိုဆိုတွေ့ဆုံခဲ့တာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးကြားဝင်ဆက်ဆက်ပေးဖို့တမရရှိကိုသူအကြံပြုမယ်လို့ဘရာဇီးတမရကအစောပိုင်းတုန်းကပြောကြားထားပါတယ်အရင်ဘရာဇီးနိုင်ငံတမရဟောင်းလက်ထက်တုန်းကတရုတ်နဲ့အတော်လေးကိုအဆင်မပြေခဲ့တဲ့ဆက်ဆံရေးကိုပြန်ပြီးတော့ကောင်းမွန်လာအောင်ဘရာဇီးတမရစူးစမ်းပုံရတဲ့ခီးစဉ်လို့လေ့လာသူတွေကသုံးသပ်ပါတယ်ဘရာဇီးတမရရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာနှစ်ဖက်သဘောတူညီရစာချုပ်20ကြော်ကိုလက်မှတ်ရေးထိုးခဲ့ကြတယ်လို့ဘရာဇီးအစိုးရကပြောပါတယ်တရုတ်ဟာဘရာဇီးထုတ်ကုန်တွေအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနည်းလို့ထုတ်လင်းပေးနေပါတယ်ခင်ဗျ
တောက်ကြညအတွက်နောက်ဆုံးရသတင်းကိုတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်အမေရိကန်စစ်တပ်ရဲ့ကန့်သတ်မှတ်တမ်းတွေကိုခွင့်ပြုချက်မရှိဘဲရယူဖြန့်ဝေခဲ့မှုနဲ့မက်ဆာချူးဆက်ပြည်နယ်မှာမနေ့ကြာသပတေးနေ့တုန်းကဖမ်းဆီးခံရတဲ့အမေရိကန်လေတပ်အရန်တပ်ဖွဲ့ဝင်ဂျက်တရှီရာကိုဘော့စတန်တရားရုံးမှာဒီကနေ့ရုံးထုတ်ဖို့ရှိပါတယ်။သူ့ကိုဖမ်းဆီးခဲ့တဲ့အကြောင်းကိုတော့အမေရိကန်ပြည်ထောင်စုရှေ့နေချုပ်မာရစ်ဂါလန်ကအခုလိုပြောပါတယ်
။ Today the Justice Department arrested Jack Douglas Teixeira.In connection with an investigation
into a... တဆိုင်သူတွေသာဖတ်ခွင့်ရှိတဲ့အမေရိကန်ကာကွယ်ရေးဆိုင်ရာလျှို့ဝှက်အချက်အလက်တွေကိုခွင့်ပြုချက်မရှိဘဲဖယ်ရှားရယူဖြန့်ဝေမှုနဲ့အမေရိကန်လေတပ်အရန်တပ်ဖွဲ့မှတာဝန်ထမ်းနေသူ Jack Douglas Teixeira ကိုဖမ်းဆီးခဲ့တယ်လို့ပြည်ထောင်စုရှေ့နေချုပ်ကပြောဆိုသွားတာပါ Massachusetts ပြည်နယ် Tipton မြို့မှာသူ့နေအိမ်မှာပဲ Teixeira ကိုအသာတကြီးပဲဖမ်းဆီးခဲ့တယ်လို့ FBI ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ယူကရိန်းကိုအမေရိကန်ကပေးပို့နေတဲ့စီးရဲအကူအညီတွေအပါအဝင်စစ်တပ်ရဲ့မှတ်တမ်းတချို့ပြီးခဲ့တဲ့သတင်းပတ်တုန်းက Twitter နဲ့လူမှုကွန်ရက်တချို့မှာပေါ်ပေါက်ခဲ့တဲ့အထက်အမေရိကန်အထက်မျက်နှာပြက်စရာဖြစ်နေတာပါ။ယူကရိန်းရဲ့စီးရဲဆွေးရင်နဲ့ပတ်သက်တဲ့အချက်လက်တွေရုရှားစစ်ဌာနချုပ်နဲ့ပတ်သက်လို့အမေရိကန်ထောက်လှမ်းရေးဆိုင်ရာအချက်အလက်အထူးအရေးကြီးတဲ့မှတ်တမ်းတွေပါဝင်တယ်လို့ Washington Post သတင်းစာမှာဖော်ပြခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့အိုင်ယာလန်ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာတော့အနောက်ဘက်ကန်ယိုရန်ဒေတာအမေရိုအရက်ကိုသွားရောက်နေပါတယ်။သူ့ရဲ့အဖိုးထိုင်ခဲ့တဲ့အရက်ကရိုမန်ကက်သလစ်ခရစ်ယာန်ဘုရားကျောင်းတစ်ခုနဲ့ကျမ်းမာရေးစောင့်ရှောက်မှုလိုအပ်တဲ့တပ်ကြီးရွယ်အိုတွေကိုစောင့်ရှောက်ပေးနေတဲ့မေရိုရိုစကမန်ဟော့စပစ်ကိုသွားရောက်มาလည်းဖြစ်ပါတယ်။ဗန်နီလာမြို့ကသမိုင်းဝင်စိန့်ကက်သရယ်ဘုရားရှိခိုးကျောင်းရဲ့ရှေ့မှာသူမိကွန်းပြောကြားมาဖြစ်ပါတယ်။မနေ့ဖြန်စနေနေ့အစောပိုင်းမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအမေရိကန်ပြည်ထောင်စုကိုပြန်လည်းထွက်ခွာလာမှာဖြစ်ပါတယ်။မနေ့ကြာသပတေးနေ့တုန်းကတော့အိုင်ယာလန်ပြည်နယ်ကနိုင်ငံကဒပ်ဘလင်မြို့တော်ကပါလီမန်အဆောက်အဦမှာတော့အမေရိကန်ရဲ့စရုတ်ဒမြောက်သမ္မတအနေနဲ့မိကွန်းပြောကြားခဲ့ပါတယ်။အိုင်ယာလန်အနေနဲ့ယူကရိန်းခုခံစစ်ကိုပံ့ပိုးကူညီတာကိုမိမောင်းထုတ်ပြပြီးတော့အမေရိကန်နဲ့မဟာမိတ်တွေအပါအဝင်ကမ္ဘာကြီးကဂုဏ်ယူနေတဲ့အကြောင်းကိုလည်းပြောခဲ့ပါတယ်ရှင်။
ယူမီနိုင်ငံမှာအီရန်ထောက်ခံတဲ့ဟူသီတပ်ုံတွေနဲ့ဆော်ရီအာရေဗျာဥဆောင်တဲ့ညှို့ပေါင်းတပ်ဖွဲ့တွေကထောက်ခံမှုပေးထားတဲ့အစိုးရတပ်တွေအကြားအချင်းသားအပြန်အလှန်လဲလှယ်တာတွေဒီကနေ့စတင်ပါတယ်။နိုင်ငံတကာကြက်ချင်းတွေအသင်းရဲ့ဂျားဝင်ကူညီပေးမှုနဲ့အချင်းသားပထမတစ်တုပ်ကိုဒီကနေ့လေယာဉ်တွေနဲ့ပို့ပေးခဲ့တာပါ။တပ်ုံတွေဘက်ကဖမ်းထားတဲ့အချင်းသားတွေပါတဲ့လေယာဉ်ဟာဒီကနေ့မှပဲဒီတပ်ုံတွေထိန်းချုပ်တဲ့ဆန္ဒမျိုးကနေအစိုးရထိန်းချုပ်ထားတဲ့အရံမျိုးကိုထွက်ခွာသွားတာဖြစ်ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာနှစ်ဖက်အချင်းသား900နီးပါးကိုအပြန်အလှန်ပြန်လွှတ်ပေးသွားမှာဖြစ်ပါတယ်။တပုံတွေနဲ့အစိုးရအကြပြည့်ခဲ့တဲ့လတော့ကဆွစ်ဇာလန်နိုင်ငံမှာအကျဉ်းသားလဲလှယ်ရေးဆစ်ဆန်ညှိနှိုင်းခဲ့ကြပြီးတဲ့နောက်အခုလိုပြန်လွတ်ပေးတာပါ။နောက်ထပ်အကျဉ်းသားတွေထပ်ပြီးလွတ်ပေးနိုင်ဖို့အတွက်ကိုလည်းလာမယ့်မေလထဲမှာနှစ်ဖက်တွေ့ဆုံညှိနှိုင်းကြဖို့ရှိပါတယ်။ဒီမြန်မာဖြစ်ပေါ်တဲ့အစိုးရနဲ့တပုံတွေအကြတိုက်ပွဲတွေကြောင့်လူတွေထောင်ထဲချီတည်ကြည်ခဲ့ရတယ်လို့တန်းနဲ့ချီတဲ့လူတွေအစာရေးစာပြတ်တောက်ပြီးတန်းကြီးကထွက်ပြေးခဲ့ကြပါတယ်ရှင်။
လောင်စာခဲအသုံးပြုတဲ့တိုက်ချင်းပစ်ပယ်ထိန်ဒုံးကြီးအစ်စ်ဆန်းသက်ပစ်တဲ့အကြောင်းမြောက်ကိုရီးယားကဒီကနေ့ပြောဆိုလိုက်ပါတယ်။ဒီတိုင်းမှန်ခဲ့တယ်ဆိုရင်တော့မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုကိုချိန်ရွယ်ပြီးတော့ပစ်နိုင်မဲ့ပုံမမြန်ဆန်ပြီးတော့ခံမှန်းရခတ်တဲ့တိုက်ချင်းပစ်ဒုံးဖြစ်လာနိုင်ပါတယ်။ကြာသပတေးနေ့က Homson 18ဒုံးကြီးပစ်လွတ်တာကို မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်ကိုရိုင်ကြီးကြပ်ခဲ့တဲ့အကြောင်းမြောက်ကိုရီးယား KCNA သတင်းမှာဖော်ပြပါရယ်နျူကလ িয়ার လက်နက်နဲ့မြောက်ကိုရီးယားကိုတိုက်ခိုက်လာမှုတွေကနေတံပြန်နိုင်မှုနဲ့မဟာဗျူဟာမြောက်ကာကွယ်ရေးကြိုးပမ်းမှုတွေတိတိတသားတိုးတက်လာတာလို့ KCNA သတင်းမှာဖော်ပြပါရယ်စမ်းသပ်မှုအောင်မြင်တဲ့အတွက်ကျေနပ်အားရတဲ့အကြောင်းနဲ့မြောက်ကိုရီးယားရဲ့ရန်သူတွေအနေနဲ့သူတို့ရဲ့လုံရက်ကိုနောင်နာရပြီးတော့အကြီးအကျယ်ထိတ်လန့်တုန်လှုပ်စေရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့ပါရယ်မြောက်ကိုရီးယားဟာဒီနှစ်ထဲမှာပဲတိုက်ချင်းပြစ်ဒုံးကျည်၃စင်းပြစ်လွတ်ခဲ့တယ်လို့တခြားအသေးစားဒုံးကျည်စမ်းသပ်မှုတွေကိုလည်းလွတ်ခဲ့ပါတယ်ပြီးခဲ့တဲ့လတုန်းကပူးတွဲကျင်းပခဲ့တဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီရေးလေ့ကျင့်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အခုလိုဒုံးကျည်စမ်းသပ်မှုတွေလုပ်နေတာလို့မြောက်ကိုရီးယားကပြောပါတယ်ရှင်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။အရင်ဆုံးတော့ဗစီကြီးလေကြောင်းတိုက်ခိုက်မှုရဲ့အနောက်ဆက်တွဲအခြေအနေသတင်းကိုတင်ဆက်ပေးကြပါရစေ။လေကြောင်းကနေတိုက်ခိုက်ခံထားရတဲ့ဗစီကြီးကျေးရွာတစ်ဝိုက်မှာတော့စစ်တပ်တွေဖြန့်ချထားတဲ့အတွက်ဒေသခံပြည်သူတွေစိုးရိမ်နေကြပါရစေ။ဗစီကြီးရဲ့အရှေ့ဘက်မှာရှိတဲ့စမနကိုကျေးရွာကနေလက်နက်ကြီးတွေနဲ့အရင်ကလည်းပစ်ခတ်ခဲ့မှုတာကြောင့်ဒေသခံတွေစိုးရိမ်နေကြတာပါ။ဧပြီလ17ရက်နေ့လေကြောင်းတိုက်ခိုက်မှုမှာအသက်ဆုံးခဲ့ရသူကတော့လက်ရှိစည်ရင်ပြည်သူနိုင်တဲ့လောက်182ဦးရှိသွားပါပြီ။ပြန်ကျဲနေအလောင်းတွေကိုခက်ခက်ခဲခဲစုစည်းပြီးတော့စည်ရင်းကောက်ခံရတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်
။စကိုင်းတိုင်းကမ်းပလူမြို့နယ်မှာဧပြီလ17ရက်တုန်းကစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံရာနဲ့ချီသေဆုံးခဲ့တဲ့ဗစီကြီးကျေးရွာတစ်ဝိုက်မှာအခုရက်ပိုင်းစစ်တပ်တွေဖြန့်ချထားတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။ဗစီကြီးကျေးရွာရဲ့အရှိဘက်အေယာဝတီမြစ်ချားတဲ့စံပန်နဂိုကျေးရွာဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှာကိုလည်းစိုးရိမ်နေလို့ဒေသခံတွေကပြောပါတယ်။မလလေလောက်ကလည်းစံပန်နဂိုကျေးရွာဘက်ကနေပစီကြီးကျေးရွာဘက်ကိုမြောက်နဲ့ခေါတကြိမ်ပစ်ခတ်ခဲ့မှုတာကြောင့်အခုလိုစိုးရိမ်နေကြတာပါ။အရင်တုန်းကပစ်ခတ်တဲ့လက်နက်ကြီးတချို့ရွာပြင်ကိုကျခဲ့တာကြောင့်အခုရွာပြင်မှာပုံခုနေကြရသူတွေစိုးရိမ်နေကြတာလည်းဖြစ်ပါတယ်။အခုဆိုရင်ကျေးရွာ600ချက်မနည်းကရွာသားတွေဟာရွာပြင်တွေမှာဘေးလွတ်အောင်ပုံခုနေကြရပါတယ်။အဲ့ဒီတဝိုက်မှာလက်ရှိစည်ရေးလှုပ်ရှားနယ်မြေရှင်းလင်းနေတာကအမှတ်73ခြေလျင်တန်ရင်ဖြစ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ရဲ့မလဲတိုက်နယ်တာဝန်ခံကိုပလာကြီးကပြောပြပါတယ်
။ဒေသောင်းကြီးကအနှံ့နဲ့ပြပြဆိုတော့ကျွန်တော်လည်းစိတ်ပူတာပေါ့ဗျာ။တော့ဒီလိုဘယ်နည်းနဲ့ပြစ်လိုက်ရင်တို့နေတဲ့နေရာမျက်ကြမလားပေါ့နော်။မရှာလောက်ကလည်းပြစ်ဖူးရဲပြီးတော့တို့အရှိတ်ကမ်းမှာလည်းအရင်နဲ့ဆောင်ဆန်းနေပေါ့နော်။တရွာဘူးလူညာ40လောက်40လောက်ဒီလိုကင်းမုံအနေနဲ့ချသလားဒါမှမဟုတ်စစ်ကြောင်းထူးမြပြင်းနေသလားတော့မသိဘူးဗျဒီကဘက်နှစ်ကိုတို့ဒီနေ့ရှိပကမှရှိတယ်ရောဒီဝိဝေမော်လူစီရွာလေးမှာပြင်းတော့ပြင်းနေကြတယ်ဘယ်လိုလဲတော့မသိသေးဘူးဗျညကလည်းကျွန်တော်တို့ပြည်သူတွေအကုန်လုံးရှောင်ခိုင်းကြရတယ်ပေါ့နော်ဒီဆက်ရွာလူတွေဒီလိုပြင်းနိုင်တဲ့အနေထားရှိရဲ့ဆိုပြီးတော့ချိန်ကြီးပြေးနေကြလို့ပေါ့နော်
ဧပြီလ7ရက်နေ့မနေ့ကဗစီကြီးကျေးရွာအပေါ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသူစရင်ကတော့အခုချိန်ထိစုစည်းနိုင်သလောက်150ယောက်ရှိသွားပါပြီ။ဗစီကြီးရွာအပါအဝင်အနီးဝန်းကျင်ရွာတချို့ကအသက်18နှစ်ကနေ80ဝန်းကျင်အထိအမျိုးသား109ယောက်၊အမျိုးသမီး24ယောက်နဲ့အသက်6လကနေ15နှစ်ဝန်းကျင်ကလေး38ယောက်သေဆုံးခဲ့တယ်လို့စရင်ပြည်သူတွေကပြောပါတယ်။ဒီသေဆုံးသူအရေအတွက်ဟာခန္ဓာကိုယ်အစိတ်အပိုင်းတွေကိုစူးစီးနိုင်တဲ့လောက်အလောင်းတွေဖြစ်ပြီးတော့မီးလောင်ပြာကျကုန်တဲ့အလောင်းတွေနဲ့ကောက်ယူလို့မရနိုင်လောက်အောင်ဖြက်စီးချိန်မှသွားတာတွေစရင်ထဲမှာမပါသေးပါဘူးခန္ဓာကိုယ်အကျွင်းကြံတွေနဲ့စူးစီးနိုင်တဲ့လောက်အလောင်း182လောင်းကိုတော့ဒေသခံကာကွယ်ရေးအဖွဲ့တွေကမီးတချို့ပေးခဲ့ပါတယ
်တချို့ကတော့ BB တတ်တရုံလောင်းတွေရှိတယ်ကျွန်တော်စရင်ကောက်လို့ရတာတော့ဟိုရုံလောင်းပီရလေးတွေ58လောင်းရတယ်ကြာအဲ့ချိန်မှာဟိုအမျိုးသမီးမျိုးသားခွဲလို့ရတဲ့အနေအထားရှိတယ်ကလေးလေးတွေကတော့မပြည့်တဲ့သူကများတယ်ကွာဟိုတခြားကြီးဖြစ်သွားတာလည်းရှိတယ်တချို့အလောင်းတွေဆိုရင်ခေါင်းကတခြားပေါင်ကတခြားပေါ့နော်အကုန်လုံးခါးတစ်ပိုင်းပြက်တာတွေလို့အကုန်လုံးဘာမှရတယ်မကောင်းပါဘူးအမအဲ့ဒီနေထိုင်ရုံနဲ့အဲ့လိုနေထားလည်းရှိရကြပြန်ကျဲညောင်ကြအသားစားတွေဆိုရင်လည်းဒီခေါင်းမိုးတွေဘောမှာပြန်နေရရှိတယ်နောက်ဘလူမကူနှလုံးမခံရတဲ့ဆိုရင်ဟိုကြည်ရဲလောက်တဲ့အနေထားမရှိဘူးကြကျွန်တော်တို့ကောက်တာတော့တချို့တောင်းနဲ့ကောက်ရတာရှိကြကြအဲကောက်လို့မရတဲ့အနေအထားကျတော့ကျွန်တော်တို့ဘယ်လိုလုပ်ရလဲဆိုတော့တပြည့်စည်းနဲ့ကိုလဲကောက်ရတဲ့အနေအထားတွေရှိကြကြတချို့ဆိုကျုံထည့်ရတာတွေရှိတယ်အဲ့လိုမျိုးပေါ့နော်ပြင်ချမ်းကြီးတွေရပါဟိုကျွန်တော်တို့ဆိုရင်တချို့ကလေးလေးတွေဆိုရင်လက်ကလေးတွေဆိုရင်ပြန်ကျဲနေလေးလက်ကလေးတွေကောက်ရတယ်ချောက်ကလေးတွေကောက်ရတယ်မြန်မာအဲ့လိုတခြားစီစုကောက်ရတာပဲမှာ
သေဆုံးသူတွေကိုအလောင်းတွေရသလောက်ကောက်ယူပြီးတော့တချို့ပေးခဲ့တယ်လို့စည်ရေးအတိအကျသိနိုင်ဖို့ကိုတော့ဒေသခံကာကွယ်အဖွဲ့တွေကစစ်ဘေးရှောင်တွေစီကမိသားစုစည်ရင်ကောက်ယူပြီးတော့သေဆုံးသူစည်ရင်တွေနဲ့တိုက်ဆိုင်စစ်ဆေးတာတွေလူအရေးအတွက်နဲ့စစ်ဆေးကောက်ယူတာတွေလုပ်နေကြရတယ်လို့ပြောပြပါတယ်တချို့တွေကမိသားစုလိုက်သေဆုံးသွားတာပျောက်ဆုံးသွားတာမျိုးတွေလည်းရှိတဲ့အပြင်ဆေးဘေးချောင်တွေကလည်းတကွဲတပြားစီဖြစ်နေတာကြောင့်သေဆုံးသူစင်ရင်အတိအကျကိုကောက်ယူရရှိနိုင်ဖို့တော့ခက်ခဲနေပါတယ်
ကျွန်တော်တို့မိသားစုဝင်တွေကိုကျွန်တော်ပြန်ရှင်းတဲ့မိသားစုဝင်တွေကိုကြောက်ချင်းစီပြန်မှာပဲယူရတော့ဗျောက်ကြတယ်ဆိုတော့ကျွန်တော်လျှက်သွားပြီးကောက်ရတယ်ဗျာဟိုမိသားစုတကူကိုကျွန်တော်တကောင်ချင်းကောက်လိုက်တယ်ဗျာနော်တကောင်ချင်းကောက်လိုက်တော့ဒီမှာအဲမိသားစုဝင်၅ယောက်ရှိတယ်ကျန်ရတဲ့သူကဗျောက်ရှိတယ်ဗျာနော်အဲကျန်တဲ့သူကိုသွားပြီးဆက်သွယ်ကြည့်တယ်ဆက်သွယ်ကြည့်တော့အဖေပါသွားတယ်မြမလေးပါသွားတယ်သူလေးပါသွားတယ်ပေါ့နော်အဲ့လိုနဲ့ကျွန်တော်တို့စစ်တမ်းကောက်ယူထားတာကဒီစီးရင်နေရတော့လေ
စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ဒေသခံတွေဟာကြောက်လန့်တကြပြင်းမိပြေးရကိုထွက်ပြေးကြတာကြောင့်တချို့ပျောက်ဆုံးနေကြဆဲဖြစ်တယ်လို့ထိခိုက်ဒဏ်ရာရနေသူတွေကိုလည်းလှက်ပတ်ရှာဖွေကူညီတာတွေလုပ်နေရတယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်လက်ရှိမှာထိခိုက်ဒဏ်ရာရသူ30ထက်မနည်းရှိနေပြီးတော့ရှာဖွေကူတာမှုတွေဆက်လုပ်ပေးနေကြရတဲ့အခြေအနေကိုဒေသခံကာကွယ်ရေးအဖွဲ့ရဲ့ဒီမလဲတိုက်နယ်တာဝန်ခံကအခုလိုရှင်းပြပါတယ
်ဒီချို့ကလည်းအမကြီးကြောက်ကြောက်လန့်နဲ့ပြေးကြတော့ဗျာအပပကူလက်ပတ်ပြီးကြတော့ရရှိမျက်နာတော့ဝန်လက်ပတ်ပြီးတော့ခုမှပြန်တွေ့ရတယ်လေဟိုခေါင်းပေါက်တဲ့လူကပေါက်ပေါ့နော်ခြေရောက်ခိုင်းပြီးလဲဆိုတော့ခိုင်းပြီးတော့တော်တော်များအောင်မှမကြီးဟိုခုမှရွာဘက်ကပြန်ပြန်နဲ့လာတာဆိုတော့သူကလက်ချိုးကလည်းဖုံးဖုံးနေရလဲအကုန်ကြနေတာဆိုတော့အဆက်တွေကမရပေါ့နော်ခုမှဟိုဒီနားမှာတန်ရရနေလို့လာပြီးတော့လုပ်ပေးပါအောင်ပါညာဆိုတော့ဒီနေ့မှဆေးရုံပို့ရတယ်သူနှစ်ယောက်ရှိတယ်အမ
ပစိကြီးကျေးရွာပေါ်တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တယ်လို့စစ်ကောင်စီကပြောကြားထားပြီးသူတို့ရဲ့အဆိုအကြမ်းဖက်တိုက်ခိုက်မှုလုပ်နေသူတွေအပေါ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုထားပါတယ်ရှင်
။ဒါကတော့ပစိကြီးလေကြောင်းတိုက်ခိုက်မှုနောက်ဆုံးရအခြေအနေကိုစူးစီးထားတဲ့သတင်းမဆုမျက်မှွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကြားရောက်တဲ့ကြံအကြနေမှာနိုင်ငံတော်ကအခြေအနေတွေကိုစူးစီးတင်ပြထားတာကိုတင်ဆက်ပေးခြင်းပါတယ်။ဒီကနေ့ကတော့မြန်မာနိုင်ငံမှာတကြံအကြနေဖြစ်ပါတယ်။ရန်ကုန်မြို့အပါအဝင်မြို့တော်တော်များများမှာအရင်နှစ်တွေကလိုစီစီကားကားရေးကစားကြတာတိတ်မတွေ့ရဘူးလို့ဒေသခံတွေကပြောပါတယ်။ကြိုကြားမန်းတပ်တွေရှိတဲ့နေရာကနေလွဲလို့နေရာတော်တော်များများကရှင်းပြီးတော့တိတ်ဆိတ်နေတယ်လို့ဒေသခံတွေကဆိုပါတယ်။တချို့ကတော့အပန်းဖြေခီးတွေထွက်တာနှီးစက်ရတွေ့ဆုံကြတာမျိုးတွေလုပ်ပါတယ်။မြန်မာနိုင်ငံတဝန်းကတကြံအကြနေအခြေအနေကိုကိုဝင်းမင်းစုစည်းတင်ပြပေးထားပါတယ်။
ရန်ကုန်တကြံအကျနေအခြေအနေကိုအမိမဖော်လို့တဲ့မြို့နေသူက
နည်းနရပေါ့တခုကတောင်းကလာပါပေါ့နောက်ခါကျကျွန်တော်မြို့ထဲသွားတဲ့လမ်းမှာတော့ဒီဦးရှင်နေတာလက်ရှိတွေ့ရတဲ့အနေအထားဆိုရင်တော့ဒီကြဘက်ကိုကျွန်တော်အရင်နှစ်ကြီးမှာမြင်ရတဲ့နေကြခြံရဲ့ပုံရိပ်တွေနဲ့မတူဘဲနဲ့ကြော်ရွှေနေလူစုရှိနေပြီးတော့ခြားတော့မန်တဲ့တချို့ရဲ့ရှိတာတာလွဲလို့ခြားနေမှာကျတော့ခြောက်တွေ့နေတဲ့အခုရှင်ကျွန်တော်တို့မနေရပေါ့နော်အပြင်သွားတော့လေတက္ကစီကငါးတာအရင်လွယ်ပေါ့အဓိကဒီကာလာတူရက်ကြီးဆိုတော့ကျွန်တော်တို့ကဒီ grab တာမှမဟုတ်ခီလိုတက္ကစီနဲ့ပဲသွားရပေါ့နော်ပုံမှန်ထက်ကိုလမ်းရှင်းနေကျွန်တော်အရင်ပုံမှန်55မိနစ်သွားမှခီကခုကျမိနစ်20မရောက်ဖောက်ဝက်လောက်ကိုလမ်းနေရှင်းနေရတွေ့ရတာတချို့သောနေရာမှာကျတော့လည်းတက္ကစီကအလိုက်ကိုဒီမန်တဲ့ပုံစံမျိုးလေးအင်ရှိမှထိုးပြီးတော့ဒီလမ်းကားလေးတွေမှာပေါ့ဒီရေဆော့ကစားနေတူနေအဲ့နေရာမှာတော့ခလေးတငယ်ကြီးများတာလည်းတွေ့ရပေါ့နော်ကျွန်တော်ကလက်ရှိနိုင်ငံရေးအခြေအနေအခြေအနေရဲ့အကြောင်းပေါ့နော်ဟိုဆိုရည်ကြီးများနေရာမျိုးတွေ့ရတယ်ဥပမာဖြစ်ရင်ပြင်ထွက်တဲ့ခါကျရင်လည်းကြရီဦးပူလာကြအောင်ရောပြီးသွားတဲ့ခါကျကိုဘေးရန်ကြီးမကင်းဖြစ်မလားအဲတခုညာဖြစ်မလားဆိုရင်ဆွေရင်ကြီးနဲ့တော့လာလှုပ်ရှားနေရတာကိုလည်းကျွန်တော်တွေ့ရတယ်ပေါ့
သူနာဘက်ကအချိန်လေးကိုလည်းအမြင်မဖော်လို့တဲ့မြို့ကန်သူက
ရေပက်တဲ့လူရောလက်မော့လမ်းလျှောက်တဲ့လူရောကားတွေရောတခြားမန်းတပ်ရောတခုမှမရှိအဲ့လိုပဲအစားအသောက်လိုက်ရှာနေတဲ့ကောင်တွေပဲဖြစ်နေမှာကားနဲ့အဲ့ဒါပဲတွေ့တယ်ကြာသေးဦးတို့ပူလာလဲပါမယ်နောက်တစ်ခုကအပြုတ်ရင်ထဲမှာဖန်ပြီးကြည့်တာဖန်ပြီးလို့မရတာလည်းပါမယ်အဲ့တော့ဒီနေ့မှနေပြသွားတယ်
။နောက်ရန်ကုန်မြို့နေအမျိုးဖော်လို့သူတူကလည
်းရန်ကုန်ဘက်မှာတော့ဒီတက်မတော်ဘက်ကဆောက်ထားတဲ့မန်တဒီနာတော်ဝိုက်ကလည်းလို့ရှိရင်တခြားနေရာတော်တော်များများမှာနေနေနေကင်းတွေကားတွေရှင်းတဲ့လူတွေရှင်းနေတဲ့ဖြီးဆော့တဲ့လူတွေလည်းမရှိတော့ပါပဲ။သူတို့အနေနဲ့ဒီစိတ်မလုံခြုံလို့ကတချောင်းပြီးခဲ့တဲ့ရက်တည်းကကြားသိခဲ့ရတဲ့အနေထားယုံတွေကြောင့်တချောင်းမှာမပါဝင်လို့ရတာတချောင်းပေါ့နော်။ဟိုမိသားစုတွေအချင်းချင်းပဲကိုယ့်ရင်မှာကိုမလို့စားတာကလေးတွေဆော့နေရတော့ကိုပဲတွေ့ရပါတယ
်။သူကဆက်ပြီးပသိန်ကဆွေမျိုးတွေကြောက်ပြတာကို
ပသိန်ဘက်မှာတော့မနစ်ကတဆာလို့ရှိရင်ဒီနေ့မှလူတွေတချမ်းမှာပို့ပြီးတော့ပါဝင်လာတာကိုတွေ့ရတယ်ဗျ။ဟိုနောက်တော့ငါစစ်တမ်းမှာကျုံနှစ်တခါကမန်သက်တွေကိုများများလေးပြန်ဆောက်ပေးထားတယ်။ဒါအပြင်လုံခြုံရေးလည်းချပေးထားတော့ကားရီဆိုင်ကယ်ထွက်လဲရဒီနေ့မှတော်တော်များပါတယ်။ဟိုနောက်တစ်ချက်ကချောင်းတောင်ငွေဆောင်ကိုသွားရင်းနဲ့ပတိန်ကိုဖျက်ကြတော့တချမ်းကဒီနေ့ပတိန်မှာလူစီးတယ်လို့ဖြစ်သွားတယ်လို့လည်းယူဆလို့ရပါတယ်
။မန္တလေးမြို့နေအမည်မဖော်လို့သူတူကလည်း
မန္တလေးမှာတချမ်းမစီရတော့အနာတိတ်မှုဖြစ်ပြီးကြရတာပဲ။ နှစ်တန်းရတော့ဂျုံဘတ်မှာမန်တက်တွေအများကြီးစောက်တယ်ပေါ့နော်ပုံမှန်ဆိုရင်ဒီမန်လေးတစ်ချံကအရန်ကိုစီးရယ်နေရာတော်များများမှာလည်းမန်တက်တွေရှိတယ်ဒီဂျုံဘတ်လည်းမှာဆိုလည်းဒီဘက်ကထွက်တဲ့သူတွေနဲ့ကြိတ်ကြိတ်တို့ပြည့်ပဲဟိုလမ်းလျှောက်တစ်ချံလည်းရှိတယ်အထင်းနစ်ကမရှိဘူးပေါ့နော်မစီလည်းမစီဘူးထွက်ပြတဲ့ရင်းအဖွဲတွေဘာတွေလောက်တော့ရှိတယ်တွားတဲ့သူနည်းနည်းပပလောက်ပဲရှိတယ်ဒီ record တွေထဲမှာလည်းအဲ့လိုပဲဒီရေပတ်တဲ့ကလေးတွေလူငယ်တွေလောက်ပဲနည်းနည်းပပလောက်ပဲရှိရတော်တော်များများကကြတော့ဒီခရီးထွက်တယ်အိမ်နေထဲမှာပဲနေချတာများရ
တနေ့တိုင်းတိုင်းပလောဘက်မြို့ကန်အမည်မပေါ်လို့သူတူကတော့
ပလောထဲမှာကြတော့မန္တအကြီးတွေမရှိဘူးရှင်ကိုပြည်သူတွေမကစားဘူးပေါ့နော်တကြံတပိတ်ပုံစံမျိုးပဲရှိတယ်ကလေးတွေကြတော့အရှိမနဲ့ချင်းကစားတာတော့ရှိပါတယ
်အခုလိုဖြစ်ရတာကိုတီပေါ်မဟောင်းဦးရဲ့ထွန်းကလည်
းဒီတကြံပြောခြင်းဒဲခြင်းပတ်ခြင်းတဲ့လူတွေကမြို့ကြီးပြာကြီးတွေအစိုးရကဦးစီးတဲ့မန္တတေအခမ်းအနားတွေကိုရှောင်တာပေါ့နော်ကန်းကြီးတွေတွားကြတယ်ကျွန်တော်တို့ဒီဘောမှာဆိုရင်တော့ဒုထဝီမြေပေးတလျှောက်စားတောက်ဆိုင်တွေဖွင့်ထားတာရှိတယ်အဲအဲ့ဒီမှာလာကြတာတွေတော်တော်များများတွေ့ရတယ
်ပြည့်ရထားတဲ့ရခိုင်ဘက်မှာတော့စီကားမှုတချို့ရှိပြီးမော်လမြိုင်မှာလည်းမနစ်ကထက်ပြန်ပူစီလာတယ်လို့ဒေသခံတွေကပြောနေပေမဲ့နိုင်ငံတော်ဝန်အများစုကတော့အိမ်မှာပဲနေနေကြတယ်လို့ဆိုပါတယ်ခင်ဗျာ
တကြံအကြနေနိုင်ငံတော်ဝန်ကအခြေအနေကိုကိုဝင်းမင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲတကြံမှာအိမ်ပြန်နေကြရွှေပြောင်းအလို့သမားတွေဒီနှစ်အိမ်မပြန်ဖြစ်ကြတဲ့အခြေအနေကိုတင်ပြပေးကြပါရစေ။မဟာတကြံကာလမှာတော့မဲဆောက်မြဝတီနယ်စပ်လမ်းကနေနှစ်စဉ်တောင်းနဲ့ချီပြီးတော့နေရက်ပြန်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေဟာဒီနှစ်မှာတော့ရာကနန်းလောက်ပဲနေရက်ပြန်နိုင်ကြပါရစေ။ကရင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာကြောင့်ရောသူတို့နေရက်ပြန်တဲ့အခါမှာလမ်းခီးမှာအဆစ်ဆဲတွေများပြီးတော့ဖမ်းဆီးတာတွေရှိနေတဲ့အတွက်နေရပြန်တဲ့မြန်မာအလို့သမားတွေနေပါလာတာဖြစ်ပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ
်မြန်မာနဲ့အိမ်ကြီးချင်းထိုင်းနိုင်ငံအတွင်းမှာရောမလေးရှားနိုင်ငံမှာပါတွားရောက်အလို့လုပ်ကန်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေဟာဒီနှစ်မှာတော့တည်ရင်ပြည်နယ်အတွင်းမှာမတည်ငြိမ်မှုတွေကြောင့်နေရပြန်သူတွေနေပါသွားပါတယ်မဟာတကြံကာလအလို့ပိတ်ရရက်ရှိရတဲ့အတွက်မြန်မာတွေဟာမဲဆောက်မြဝတီအမှတ်1ချစ်ကြည်တံခါးဂိတ်ကနေနှစ်စဉ်တောင်းနဲ့ချီပြီးနေရပြန်နေကြတာပါအခုအခါမှာတော့နေရပြန်တဲ့အလုသမားတွေနေပါလာတယ်ဆိုပြီးအလုသမားရဲ့လှုပ်ရှားနေသူတွေကဆိုပါတယ်အ
ဲဒီကဲမှာအခုဒီမြဝတီနယ်စပ်မှာကျင်းပြည်နယ်ထဲမှာဒီမျိုးစားဒီတိုက်ပွဲတွေဖြစ်နေတဲ့အခါကျတော့ဒီမြဝတီတောင်းခိုင်းနိုင်ငံမှာရောက်နေတဲ့အလုသမားတွေကဒီတိုက်ပွဲဖြစ်နေတော့ပြန်လို့မရဘူးဆိုတော့အခါကျတော့မပြန်ကြတော့ဘူးဆိုတော့ကြာတော့ဒီရွာနီး6ဆက်အဲ့ဘာဘာနီနီနန်ဟာဒူလူလာပါတဲ့ကြာ။ဘာလို့လဲလမ်းလေးကပိတ်ဆို့ကြီးများနေတယ်။အရင်ကဆိုလို့ရှိရင်ပြန်လာကကျွန်တော်မဲဆောက်မှာဒီလိုရက်ဆိုလို့ရှိရင်ပြန်လာဒီကားလေးတော့မရကြဘူး။ဒီရင်ခုထိုင်ဖို့မညာဝတီမှာဟိုဒီလိုအိတ်ပြီးတော့ဆောက်အောင်တော့မြန်မာပြည်ရဲ့ပြည်တွင်းနဲ့ပြန်ဝင်လို့တာဒီလိုညာအိတ်ဆောက်နေရတာလို့ဘာလို့ရှိတာ။အခုကဘာမှမရှိဘူး။နည်းနည်းပဲရှိတယ်။ကျော်ရီပြန်လာတဲ့အခါကျတော့ဒီလူကဘယ်မှာရောက်ပြီးဘယ်ကနေဘယ်လိုလာလဲဆိုတော့အဲ့လိုစစ်စစ်ခံရမှုတွေရှိနေတဲ့အခါကျတော့ပြန်မှုကခက်ခဲမှုဖြစ်နေတယ်ပြန်လို့လည်းမရဲကြဘူ
းနေရပြန်ကြသူတွေအနေနဲ့ဖမ်းဆီးစစ်သေးတာကိုလည်းကြုံနေရတာကြောင့်မပြန်ကြတာလို့လည်းဆိုပါတယ
်ဘလုံးကြီးအဲ့ဒါအခုကဒီ KNB နယ်ထဲမှာသူကမဆက်လက်ထောက်ထားတဲ့အခါကျတော့ဒီဘက်ဘုံနဲ့မပါလို့မပြနိုင်ရင်တော့မှသူကတခါလဲသူက PDS ဆိုပြီးတော့တခါလဲဆွတ်ဆဲပြီးတော့တခါလဲဖမ်းထည့်လိုက်တာဒါကအထိတ်မှလည်းစားတယ်နောက်ပြီးအဲဒီကြည်ရင်းနဲ့ဝင်ဝင်ဂိတ်တွေအများကြီးပဲသူတို့ဥစားဟိုဂိတ်တွေစက်တပ်ကတည်းကအစီစဉ်နေတာဟိုကြည်ရင်းနဲ့ဝင်နေတယ်အဆောက်ဆင့်နေတာဂိတ်တွေကဒီဝါတလုံးတို့ဂိတ်တွေတပုံည
ကိုဗစ်ကပ်ဘေးကြောင့်သုံးနှစ်နီးပါးမဲဆောက်မြောက်တွေချစ်ကြည်တရားတွေပိတ်ထားတာကြောင့်ကြံကာလမှာနေရပြန်သူများနိုင်တယ်လို့ယူဆထားပေမဲ့အခုအခါမှာတော့ကြံအကျိုးနည်းကစပြီးရာခနန်းလောက်ပဲနေရပြန်သူရှိနေပါတယ်အရင်တုန်းကဆိုရင်နေရပြန်သူတွေကိုကြံကာလအဘီလာအတွင်းမှာထိုင်းဘက်ကဗီဇာကင်းလုပ်ခွင့်ပေးတာနေရပြန်တာတွေပြန်ဝင်လာတာတွေအတွက်အခမဲ့စီစဉ်ပေးတာတွေရှိပေမဲ့ဒီနှစ်မှာတော့ပြန်တဲ့သူနဲ့တာကြောင့်အဲ့ဒီအစီအစဉ်တွေလည်းလုပ်ပေးတာမရှိပါဘူးအရင်ကတော့ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့တောင်းတဲ့ချီရှိတဲ့မြန်မာရွှေပြောင်းလူသမားတွေဟာဒီမဲဆောက်မြောက်တွေလမ်းကနေတကြံကာလမှာနေရကိုပြန်ရပြီးအလှူတန်းလုပ်တာရှင်ပြူတာတွေမိဘတွေကိုပြန်ကြတော့တာတွေလုပ်လို့ရှိပေမဲ့ဒီနှစ်မှာတော့မြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်အဲ့ဒီလိုမျိုးအလှူတန်းလုပ်တာတွေလည်းတိတ်မရှိတော့ဘူးလို့လည်းပြောကြပါရစေရှင်
မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမှာတော့တကြံပွဲတော်ကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲနေကြတဲ့အကြောင်းသတင်းကိုတင်ဆက်ပေးကြပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့စစ်ရေးနိုင်ငံရေးပဋိပက္ခတွေကြောင့်အတာတကြံပွဲကိုအာဏာမသိမ်းခင်ကလိုပြည်သူတွေပျော်ရွှင်စွာဆင်နွှဲနိုင်ခြင်းမရှိပေမဲ့အိမ်နီးချင်းထိုင်းနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါအလွန်ကာလမှာပထမဆုံးအကြိမ်ဖြစ်တဲ့တကြံပွဲကိုပြန်ပြီးတော့ဆင်နွှဲနေကြပါပြီထိုင်းလူမျိုးတွေကဆွန်ခရန်လို့ခေါ်တဲ့တကြံရေကစားပွဲအကြောင်းကိုဇော်ဝင်းလိုင်ပြောပြပေးပါမယ်
ကိုဗစ်ကပ်ရောဂါကြောင့်ဆွန်ကရန်လို့ခေါ်တဲ့တကြံရေကစားပွဲကိုထိုင်းနိုင်ငံမှာ3နှစ်လောက်မကျင်းပနိုင်ခဲ့ရာကဒီနှစ်မှာပြန်လည်စတင်ကျင်းပတာကြောင့်ဒေသခံထိုင်းလူမျိုးတွေအပါအဝင်ကမ္ဘာလက်ခီးစည်တွေနဲ့နိုင်ငံသားအများအပြားလည်းပျော်ရွှင်စွာပါဝင်ဆင်နွှဲကြတာကိုတွေ့ရပါတယ်။တကြံကာလအတွင်းမြို့တော်ဘန်ကောက်ဟာထိုင်းနိုင်ငံမှာအစီအကားဆုံးနေရာဖြစ်ပါတယ်။ထိုင်းလူမျိုးတွေတရားဝင်တကြံရေကစားပွဲကျင်းပတဲ့ဧပြီလ13ရက်ကနေ15ရက်နေ့အကြာတနစ်ပတ်လုံးဘန်ကောက်မြို့မှာလာရောက်အလုပ်လုပ်ကိုင်နေကြတဲ့နေအသီးသီးကထိုင်းလူမျိုးအများအပြားဟာမိဘတွေရှိရာဇာတိမျိုးကိုပြန်ကြလေရှိပေမဲ့ဘန်ကောက်မြို့မှာအစဉ်လာအားဖြင့်ဆုံခရံရေကစားပွဲကျင်းပလေရှိတဲ့နေရာတွေဖြစ်တဲ့ခေါက်ဆန်လန်း Central Wall CM Square စတဲ့နေရာတွေမှာတော့၃နှစ်လောက်အောင်ထားခဲ့ရတာတွေကိုအတိုးချပြီးစီကားပျော်ရွှင်နေကြတာကိုတွေ့ရပါတယ်။ဘန်ကောက်မြို့ကတကြံရေကစားပွဲမှာအစီအကားဆုံးနေရာတစ်ခုလို့သတ်မှတ်ခံထားရတဲ့ခေါက်ဆန်လမ်းပေါ်ကရေကစားပွဲမှာပါဝင်ဆင်နွှဲနေတဲ့ဆူဒါသစ်ဝန်ဆာဆိုတဲ့ထိုင်းနိုင်ငံသူကတော့ပြန်လဲပျော်ရွှင်ခွင့်ရတဲ့အတွက်ဝမ်းသာကြောင်းအခုလိုပြောပါတယ်
။တရားပါမှန်ပါဝါ။
တကြံရေကစားပွဲပြန်ကျင်းပခွင့်ရတဲ့အတွက်ကျွန်မပြောပါရစေ။ရေကစားပွဲကိုဒီနှစ်မှာအပြင်းမှုပိုများလာတာတွေ့ရပါတယ်။ကက်ယောဂါကာလတုန်းကလိုမြို့ကြီးခြောက်ကန့်နေတာတဲ့ဆိုင်ရင်အခုလိုရေကစားခွင့်ရတာပိုကောင်းပါတယ်။
ထိုင်းနိုင်ငံကဆုံခရံရေကစားပွဲဟာတယောက်ကိုတယောက်အပြန်အလှန်ရေလောင်းကြတာလမ်းဖြတ်သွားသူတွေကိုပားမှတနခါလိမ့်ပေးတာစတဲ့အချက်တွေမှာမြန်မာတွေနဲ့တူပေမဲ့မြန်မာလူငယ်တွေလိုခွက်ဆောင်ခုတ်တာရေပတ်အကြီးကြီးတွေနဲ့တစ်ဖက်လူနာကျင်အောင်လှုပ်ဆောင်တာတွေမတွေ့ရပါဘူးရေကစားပွဲမှာပါဝင်ဆင်နွှဲသူတွေဟာတူဦးကိုတူရင်ကျေးစွာဆက်ဆံပြီးအပြန်အလှန်လေးစားသမှုပြုတာကိုတွေ့ရပါတယ်ဒါပေမဲ့ထိုင်းနိုင်ငံကဆုံခရံရေကစားပွဲမှာနစ်စင်အနည်းဆုံးလူ900လောက်သေဆုံးတယ်ဆိုတာကတော့ဆုံခရံရေကစားပွဲအတွက်အယုတ်ဆိုးစေတဲ့အချက်တစ်ခုဖြစ်နေပါတယ်ဒီရေကစားပွဲကိုထိုင်းလူမျိုးတွေအပြင်နိုင်ငံတကာကကမ္ဘာလက်ခီးစည်တွေပါတကူတကလာရောက်ပြီးပါဝင်ဆင်နွှဲကြပါတယ်ထိုင်းဆုံခရံရေကစားပွဲမှာပါဝင်ဆင်နွှဲနေတဲ့ဘယ်လ်ဂျီယံနိုင်ငံသားဂတ်ဂျူဆေးကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် This festival with the water shooting it's really
ဒါကကမ္ဘာမှာတော်တော်ထူးခြားတဲ့ရေကစားပွဲတစ်ခုဖြစ်ပါတယ်ရေကစားပွဲမတိုင်ခင်ကျွန်တော်ကအိမ်ပြန်ကြဖို့ပြောတော့ကျွန်တော်ကလေးတွေကမပြန်ဘူးရေကစားပွဲအထိနေမယ်ဆိုပြီးတော့တားကြပါတယ်။သူတို့ကြိုက်ကြပါတယ်။ထိုင်းလူမျိုးတွေရဲ့ကောင်းမွန်တဲ့ယဉ်ကျေးမှုတစ်ခုပါ။အ
င်းနီးချင်းနိုင်ငံတွေမှာကိုဗစ်ကပ်ရောဂါအလွန်ကာလတကြံရေကစားပွဲတွေကိုပျော်ရွှင်စွာကျင်းပနိုင်ကြပေမဲ့မြန်မာနိုင်ငံမှာတော့စီရေးနိုင်ငံရေးပဋိပက္ခတွေအပြင်လုံခြုံရေးအတွက်ပါစိုးရိမ်ကြရတဲ့အခြေအနေတွေရှိနေတာကြောင့်ဆရာနာမသိခင်ကာလတွေကလိုအတားတကြံပွဲကိုလွတ်လပ်ပျော်ရွှင်စွာမကျင်းပနိုင်ကြပါဘူး။ဒါကြောင့်လဲငွေကြေးတတ်နိုင်သူမြန်မာအတော်များများဟာထိုင်းနိုင်ငံကဆုံခံရေကစားပွဲမှာလာရောက်ဆင်နွှဲကြတာကိုတွေ့ရပါတယ်။မြန်မာတွေနဲ့မတူတဲ့ထိုင်းလူမျိုးတွေရဲ့ဆုံခံရေကစားပွဲကတော့သူတို့ကနေ့လယ်မှာစတင်ပြီးညနေတဲ့အထိရေပက်သူတွေအပက်ခံသူတွေနဲ့စီကားနေတာပဲဖြစ်ပါတယ်။အခုတော့ပူပြင်းလာတဲ့ဘန်ကောက်နေအောင်ကြီးအောက်မှာ၃ရက်တာတကြံရည်နဲ့အေဂျန်ခွင့်ရတဲ့အတွက်အားလုံးရဲ့မျက်နှာမှာအပြုံးကိုစီဝေဆာနေကြပါတယ်။ထိုင်းနိုင်ငံမှာအစိုးရကတတ်မှတ်ထားတဲ့တရားဝင်နှစ်ဆန်းတရက်နေ့ဟာအနောက်နိုင်ငံတွေလိုပဲဇန်နဝါရီလ၁ရက်နေ့ဖြစ်ကြောင်း1940ခုနှစ်မှာတတ်မှတ်ခဲ့ပြီးနဲ့ထိုင်းလူမျိုးတွေဟာဆုံခရံတကြံရည်ကစားပွဲကျင်းပပြီးသူတို့ရဲ့ရိုးရာပြက်ကြရင်အရမြန်မာတွေနီးတူနှစ်သစ်ကိုကူးကြတာဖြစ်ပါလေ။ပါဠိလိုစံကရန်တီဆိုတဲ့ဝါဟာရကဆင်းသက်လာတဲ့ထိုင်းလူမျိုးတွေရဲ့ဆုံကရန်ဆိုတဲ့စကားလုံးဟာပြောင်းလဲခြင်းလို့အဓိပ္ပာယ်ရပါတယ်။တနည်းအားဖြင့်မြန်မာတွေလိုပဲနှစ်ဟောင်းကညစ်ကြေးတွေကိုအတားအယင်နဲ့စီကြောပြီးနှစ်သစ်ကိုကူးပြောင်းကြတဲ့သဘောကိုစောင့်ပါတယ်။နှစ်စဉ်ဧပြီလဒုတိယပတ်နဲ့တတိယပတ်အကြားနှစ်သစ်ကူးပွဲကိုကျင်းပကြတာမြန်မာနဲ့ထိုင်းလူမျိုးတွေသာမဟုတ်ပါဘူး။အရှေ့တောင်အာရှနဲ့တောင်အာရှနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနိုင်ငံအတွင်းကအာတန်ပြည်နယ်အပါအဝင်တခြားပြည်နယ်တချို့မှာနေထိုင်ကြတဲ့လူမျိုးစုအတော်များများတရုတ်နိုင်ငံယူနန်ပြည်နယ်တွေကဒိုင်းလူမျိုးစုတွေသီရိလင်္ကာဘင်္ဂလားဒေ့ရှ်နီပေါ်လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတို့မှာလည်းမိယိုဖလာအစဉ်အလာနဲ့ရိုးရာပြက်ကြိမ်နေရဒီကာလမှာနှစ်သစ်ကိုကူးကြလေရှိပါတယ်ခင်ဗျာ
ထ ိုင်းတကြံပွဲတော်အကြောင်းကိုကိုစုံဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
ဒီလိုမြန်မာဝိုင်းအစီအစဉ်ကတင်ဆက်ပေးနေတဲ့သတင်းတွေကိုအင်တာနက်ဆာမျက်နှာပေါ်မှာပို့ပြီးတော့အဆင်ပြေပြေကြည့်ရှုနိုင်မှုပြင်ဆင်နေတဲ့အတွက် VOE မြန်မာဝိုင်းရဲ့အင်တာနက်ဆာမျက်နှာ bamis.voenews.com ကိုတင်းလာနေဧပြီလ18ရက်နေ့မြန်မာစံတော်ချိန်နေ့လယ်12နာရီခွဲနဲ့2နာရီကြားယာယီဆိုင်းငံ့ထားမှာဖြစ်ပါတယ် VOE မြန်မာဝိုင်းရဲ့လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ Facebook, Instagram, Twitter နဲ့ YouTube ဆာမျက်နှာတွေပေါ်မှာပုံမှန်အတိုင်းဆက်ပြီးတော့ထုတ်လွှင့်ပေးနေမှာပါဗီဒီယိုကိုကြည့်ရှုနားဆင်အားပေးကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဧပြီလ14ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 6383ညနဲ့6383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတော့ဆစ်ဘေးဒုက္ခသည်တွေကိုကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့အိမ်တောင်ရှင်အလှမဲ့အကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံကဆစ်ဘေးဒုက္ခသည်တွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့မှရရှိအောင်ဩစတြေးလျဆိုရကိုနှိုးဆော်တိုက်တွန်းနေသလိုထိုင်းမြန်မာနယ်စပ်ကဆစ်ဘေးဒုက္ခသည်တွေကိုလည်းကိုယ်တိုင်တွားရောက်တွေ့ဆုံပြီးတော့အားပေးစကားပြောခဲ့တယ်လို့ဩစတြေးလျအိမ်တောင်ရှင်အလှမဲ Charity Queen တရဖူဆုရှင်မတ်ဆိုဖီယာစာကစ်ကပြောပါတယ်မြမအရေးကိုဩစတြေးလျဆိုရဘက်ကပို့ပြီးတော့မှထိထိရောက်ရောက်ကူညီပံ့ပိုးပေးနိုင်မှုသူ့အနေနဲ့ဆက်ပြီးတောင်းဆိုသွားမယ်လို့ပြောပါတယ်ပြီးခဲ့တဲ့လပိုင်းတုန်းကထိုင်းမြန်မာနယ်စပ်ကိုကိုယ်တိုင်တွားရောက်ခဲ့တဲ့အိမ်တော်ရှင်အလှမဲ့မတ်ဆိုဖီယာစာကစ်ကိုမခင်ဖြူတွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ
် There's a path we must choose sometimes Gotta stand up and fight
မင်္ဂလာပါမတ်ဆိုဖီယာရေအခုလိုမျိုး VOE အမျိုးသမီးကဏ္ဍမှာဒုတိယအကြိမ်ပြန်တွေ့ရတာလည်းအရင်လည်းဝမ်းသာပါပဲ
ဟုတ်ကဲ့တွေ့ရပြန်တွေ့ဆုံရတာလည်းဝမ်းသာပါပဲ
ဟုတ်ကဲ့ပါမတ်ဆိုဖီယာနဲ့ကကျွန်မကဒါပြီးခဲ့တဲ့2022နိုဝင်ဘာလပေါ့နော်အဲ့နိုဝင်ဘာလမှာတော့ငါအမအနေနဲ့ဒီဩစတြေးလျနိုင်ငံရဲ့အိမ်တော်ရှင်အလှမယ်ပေါ့နော်ဟိုပရာဟိတအလှမယ်တရဖူရတဲ့အချိန်တုန်းကကျွန်တော်တို့တခါဆုံခဲ့ကြတယ်အဲ့ဒီအချိန်တုန်းကလည်းဒါမဘလို့ရရဲ့ချက်တင်တဲ့ဒီလှမယ်ပြိုင်ပွဲကိုဝင်ပြိုင်ခဲ့ရဆိုတော့လည်းကျွန်တော်တို့ပြောခဲ့ကြတယ်ဒီထဲမှာကျွန်တော်မှတ်မှတ်ရတဲ့ရှိနေသေးတာကမြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်တက်နိုင်တဲ့နေရာနေပြီးတော့မအနေနဲ့ပို့ပြီးတော့ထိရရောက်ပါဝင်ခြင်းတဲ့အတွက်ဒီလိုအလှမယ်ပြိုင်ပွဲမှာဝင်ပြိုင်ခဲ့ရဆိုတာကိုလည်းပြောခဲ့တာကိုလည်းမှတ်မိပါတယ်ဆိုတော့အခုကျွန်မသတိချမိတာမတ်ဆိုဖီယာကဒီတိတ်မကြခင်ရက်ပိုင်းတုန်းကတော့ဒါထိုင်းမြန်မာနယ်စပ်ကိုရောက်သွားတာကိုကျွန်တော်ပုံနေနဲ့တချို့တွေ့ရပေါ့နော်ဆိုတဲ့အခါကျတော့အဲမြန်မာနိုင်ငံကဆစ်ဘေးဒုက္ခသည်တွေတွေ့နေတဲ့ပုံနေလဲကျွန်မတွေ့ခဲ့ရတယ်ဆိုတော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒီကကျွန်မသိချင်တာပါဆိုတော့အလှမယ်တယောက်အနေနဲ့ဒါပရမဆုံးချိန်သွားရောက်တာလားဒီခီးစဉ်ဟာဘယ်လောက်ရှိကိုအတွက်အရေးပါသလဲအချင်းချုပ်လေးပေါ့ပြောပြပေးပါလား
ဟုတ်ကဲ့ဟိုမက်ကင်ပြူတွေတွေ့ရပုံတွေကလေဟိုဟုတ်ပါတယ်မာဒီမဲဆောက်ကိုပေါ့နော်တွာလာခဲ့ဒီမဲဆောက်ကိုဘာလို့ရွေးချယ်လဲဆိုတော့မဲဆောက်မှာကကိုယ်ပမာတွေတော်တော်များများရောက်နေဒုက္ခတွေရောက်နေလေဒုက္ခတွေပဲအများကြီးရောက်ပြီးတော့အထူးသဖြင့်အမအနေနဲ့ဒီအလှမယ်ပွဲရပြီးကြတဲ့ကဟိုကို humanitarian နဲ့ပတ်သက်ပြီးတော့ပေါ့နော်ဘယ်လိုမျိုးကိုယ့်ရဲ့တိုင်းပြည်အတွက်ကိုဘယ်လိုအကျိုးပြုရမလဲဆိုပြီးစဉ်းစားတဲ့အခါမှာကိုယ့်အနေအထားနဲ့တိုင်းပြည်တွင်းကိုပြန်ဝင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာလေเนาะတိုင်းပြည်တွင်းမှာဒုက္ခရောက်နေတဲ့သူတွေကိုကူညီဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာဖြစ်တဲ့အတွက်ကိုဒီမဲဆောက်ကိုမဲဆောက်မှာဗမာတွေအများကြီးရှိဆိုတော့ကိုကတိတယ်လေပြီးတော့အဲ့မှာမဲဆောက်မှာအထူးသဖြင့်ဒုက္ခတဲ့စခန်းကလေးတွေပေါ့เนาะများသောအားဖြင့်ကလေးတွေကျောင်းနေတက်ပြီးတော့ပညာရေးမှာဟိုပေါ့เนาะပညာရေးမှာဒုက္ခရောက်နေတဲ့ကလေးတွေရှိတယ်ဘလို့မှသွားစဉ်းစားမိတာဒီကလေးတွေပညာရေးကအရင်အရေးကြီးတယ်အဲကလေးတွေကဒီနောက်လာနောက် ตานาแกไตมีไตมีเปลี่ยนเลยทุตองเนี่ยอาคาตูโดเรียกันน่ะอะเยอะเยจีเลยเออปัญญาเองเนี่ยบลูกุญญามาเลยปอนเนาะนอกตะคาเซยองจ่าတော့เลยเซยองเซยกันจ่าเลยเมรอเซยกันปอนเนาะเสียมาอีดอซินเปียมาอ่ะตูดิเมรอเซยกันโหโหลောက်ส่องนี่อ่ะนี่ปองมะกว่าชีบีเออออสเตรเลียซูยะอนีเนี่ยเปียปอนเนาะดิฮิวแมนิเทเรียนเนี่ยปะตัดพี่รอบลูเมียอะทอกกูฤปิ่นได้มั้ยเลยสุบิ้วโกโกไรโหโกซ้อมแช่เนี่ยโก
ကိုပတ်စံတဲ့ကိုပေါ့နော်ကိုတွားပြီးတော့ volunteer လေးကိုတွားပြီးတော့တွေ့ဆုံပြီးတော့ကိုကိုယ်တိုင်လည်းဒီအလှူအတန်းတွေပြုခဲ့တယ်ပေါ့နော်ကိုယ့်ရဲ့ပြီးဟိုပြည်သူတွေတတ်နိုင်တဲ့တစ်ဖက်ကနေပြီးတော့ကိုထောက်ပံ့ခဲ့တယ်ပေါ့ဆိုတော့အခုလိုမျိုးမြန်မာနိုင်ငံကစစ်ပေးတင်ဒုက္ခတွေနော်ကိုယ်တိုင်ပေါ့နော်ဒီလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေနဲ့အနီးကပ်တွေ့ပြီးတော့မှသူတို
ို့တိုက်ပွဲဝင်နေတာတို့အဲဆိုတာရအင်တာနက်ပေါ်မှာပဲသိရတဲ့သတင်းတွေလေနော်ဆိုကိုကဒီဆိုရှယ်မီဒီယာတွေမှာပဲဖတ်ရတဲ့သတင်းတွေပေါ့တကယ်ကိုယ်တိုင်ကိုကြလက်တွေ့ကြကြတကယ်မြေပြင်ထဲကိုရောက်သွားတဲ့အခါကျတော့အဲရှိလာတဲ့အားတွေကပြောမပြတတ်အောင်ပဲဘာဖြစ်လို့လဲဆိုတော့အင်တာနက်ပေါ်မှာကြားနေရတာမြင်နေရတာနဲ့ကိုတကယ်မြင်ရတဲ့အရာပို့ပြီးတော့ခံစားချက်ကပို့သိတာတယ်လေနော်အဲ့လိုတကယ်ပညာတတ်တွေစူးစီးထားတဲ့ကလေးတွေအများကြီးပဲပေါ့နော်18 19 16နှစ်အရွယ်လေးတွေလည်းပါတယ်သူတို့တွေရဲ့ဟိုဟာပေါ့နော်ယုံကြည်ချက်ကိုမြင်ရတယ်ပေါ့နော်ကိုယ်တိုင်မြင်ခဲ့ရတယ်သူတို့တွေမှာခံယူချက်ကတခုပဲရှိတယ်ဒီတော်လန်ရေးကသူတို့အောင်းဝအောင်းမယ်ဟိုသူတို့အပြီးဆုံးထိတိုက်မယ်ဆိုရင်ခံယူချက်ပေါ့နော်အဲ့တော့ကို့အနေနဲ့လည်းပို့ပြီးတော့အားရရှိပါတယ်ဒီတော်လိုင်းကအောင်အောင်မြင်မှာအဲ့တော့ဒီတော်လိုင်းကိုအမြန်ဆုံးပြီးဆုံးမှုအတွက်ဒီကလေးတွေအမြန်ဆုံးအိမ်ပြန်နိုင်ဖို့ပေါ့နော်အိမ်ရှိသေးတဲ့သူတွေမိသားစုရှိသေးတဲ့သူတွေအတွက်အိမ်ပြန်နိုင်ဖို့အတွက်ငါတို့တွေကဒီတိုင်းပြည်အပြင်ဘက်ကနေပြီးတော့ပြည်ပနေပြီးတော့ငါတို့ဒီထက်မကောက်ပို့ပြီးတော့တန်ပိုးရမယ်ပို့ပြီးတော့အမြန်ဆုံးဒီခီးကိုရောက်အောင်ဟိုပြီးဆုံးအောင်ငါတို့အမြန်ဆုံးလုပ်ပေးရမယ်လှုပ်ရှားရှည်ရလုပ်ရမယ်ဆိုတာကိုပို့အားရှိလာတယ်အမှန်တမ်းပြောရရင်တော့ဒီခီးမထွက်ခင်တော့ကတော့ကိုယ်လဲဇဝေဇဝါဖြစ်တယ်ဒီတိုက်ပွဲဒီတော်လိုင်းကြီးဟာနိုင်ပါမလားဆိုရဲဇဝေဇဝါပေါ့နော်ဘလောက်အချိန်ကြာမလဲပေါ့နော်ဆိုရဲစိတ်တွေရှိခဲ့တယ်ဒါမဲ့ဒီအခုဒီခရီးကကိုတွေးလိုက်ရတဲ့သူတို့ရဲ့ဟိုမယုံကြည်နိုင်လောက်အောင်ရဲရင်နဲ့ဟိုပါပေါ့နော်စိတ်သက်တွေနဲ့အခရီးပေါက်နေတဲ့အရာတွေတွေးလိုက်တော့ဒီတိုက်ပွဲကအမြန်ဆုံးအောင်မြင်နေဆိုရဲဟိုတော်လိုင်းကြီးဒီတိုက်တော်လိုင်းကြီးကအောင်အောင်မြင်နေဆိုရဲစိတ်သက်တဲ့ယုံကြည်ချက်နဲ့ပြန်လာတဲ့အတွက်ကိုဟိုအရန်ဟိုမှာဟိုအားရှိပါတယ
်ဟုတ်ကဲ့ပါဆိုတော့ဒီခီးစင်ကကိုအတွက်ဘလောက်ထိအရေးကြီးတဲ့ခီးစဉ်လို့ပြောနိုင်မလဲရှင
်အာပွင့်လင်းဆုံးပြောရရင်တော့ဘဝတသက်တာမှာတကယ်ကိုပေါ့နော်ဟိုမမေ့နိုင်တဲ့ခီးစဉ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဟိုကိုရဲ့ရေပေါ်တွေကိုကျွန်မအားပေးစကားတွေပြောကြနိုင်ခဲ့တယ်ကျွန်မကိုယ်တိုင်လည်းသူတို့တွေနဲ့အတူတူဟိုဟိုသွားလာလှူရှားပြီးတော့ပေါ့နော်ဟိုမြေပြင်အခြေအနေတွေအကုန်လုံးကိုလေ့လာပြီးတော့ဟိုမျက်စိနဲ့မျက်ဝါးထင်ထင်တအံ့မြင်ခဲ့ရပြီးတော့အရန်ကိုလည်းအားရှိတယ်အဲပြီးတော့ဟိုဘုံလဲကုန်ယူတယ်အဲ့တော့ကျမတို့ကဒီခီးစဉ်ကတော့အရန်ကိုဘဝတသက်တာမှာဟိုတကယ်ကိုမှတ်တမ်းတင်လောက်ပွဲရခီးစဉ်လေးပ
ါဒီအလှမဲ့တယောက်အနေနဲ့ပေါ့နော်ဒီပရာဟိတတရဖူစောင်းထားတဲ့အလှမဲ့တယောက်အနေနဲ့မြမရင်းနဲ့ပတ်သက်ပြီးတော့နောက်ထပ်ဟိုဘလို့ပုံစံမျိုးနဲ့ပို့ပြီးတော့ထိရအောင်ပေါ့နော်လုပ်ဖို့အတွက်ကကိုဘကပြင်ဆင်နေရတော့ရှိပါလေ
ရှိတယ်အများကြီးပဲရှိတယ်ပေါ့နော်ဟိုခီးကပြန်ရောက်ပြီးကစားအခုခဏလေးဒီတရက်နှစ်ရက်အချိန်ယူနားပြီးတာနဲ့နောက်အပတ်ကစပြီးတော့ပေါ့နော် program ဆွဲရမှာပေါ့ statement ပြင်ဆင်ပဲ statement ပြင်ဆင်ပြီးတော့ဒီ submit လုပ်ပဲဒီ statement တွေကို submit လုပ်ပြီးတော့ parliament ကို submit လုပ်ပြီးတော့ parliament မှာကြားနာရှောက်ထားခွင့်ရအောင်အထူးသဖြင့် humanitarian နဲ့ပတ်သက်ပြီး human rights ပေါ့နော်မျိုးသမီးတွေဒုက္ခသည်တွေဟိုမှာကလေးတွေပေါ့နော်ကလေးတွေဒုက္ခရောက်နေတယ်ဒီ human rights နဲ့ပတ်သက်ပြီးတော့လည်းအမှ submit လုပ်မယ်ဒီ documents တွေကို submit လုပ်ပြီးတော့ဒီ australia အနေနဲ့တခုမဟုတ်တခုတော့ထိထိမိမိတော့ကန်တွေ့ပြီးတော့ supporting လုပ်ပေးပါဆိုပြီးတော့အမတောင်းဆိုမယ်ကိုယ်တိုင်ကိုကြတွေ့ခဲ့ရတဲ့အတွက်ကိုပို့ပြီးတော့လဲကိုလောက်ရတာပို့ကောင်းတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုယ့်ရင်ထဲကတကယ်တွေ့ခဲ့ရတဲ့အရာကိုတကယ်ခံစားရပြီးတော့ဒီ submit လုပ်တဲ့အရာမှာထိရောက်မယ်လို့ထင်တယ်လေဘာဖြစ်လို့လဲဆိုတော့အမလက်တွေ့ကြကြတမအခုဆိုလို့ရှိရင်ကိုပထမတော့လုံနေတာထက်ကိုပို့ပြီးတော့အားရရှိလာတယ်ပို့ပြီးတော့လဲဟိုလုတ်ဖို့ပို့ပြီးတော့ဆန္ဒတွေပြင်းပြလာတယ်ဒါဆိုကိုယ်ရင်နဲ့ရင်းပြီးတော့သွားတဲ့ကိုရဲ့နှလုံးသားနဲ့ကိုယ့်ရဲ့ရင်နဲ့ရင်းပြီးတော့သွားခဲ့တဲ့ခကြီးမှဟိုထိတ်တိုက်ကိုအကုန်လုံးကိုတကယ်ကိုမှစ မြဝါထင်ထင်ပေါ့နော်တွေ့မြင်ခဲ့ရတော့ဟိုသူတို့တွေအတွက်ကိုကချေရနေပြီးငါစူးစမ်းပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ငါလုပ်ပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ဟိုသွင်းထားပြီးတော့ဟိုတနည်းမဟုတ်တနည်းနဲ့ပေါ့နော်မအောင်အောင်မြင်အောင်မလုပ်သွားမှာပါပြီးတော့နောက် fundraising တွေလည်းလုပ်ဖို့ရှိတယ်ဟို product ကလည်း charity တွေလည်းလုပ်ဖို့ရှိတယ်ပေါ့နော်ကိုယ့်ရဲ့တက်နိုင်တဲ့တစ်ဖက်တစ်လမ်းနေပြီးတော့ဒီနည်းမဟုတ်ရင်နောက်တနည်းမဟုတ်ရင်နောက်တနည်းနဲ့ပြောင်းပြီးတော့ဟိုအမျိုးမျိုးစူးစမ်းသွားမှာပ
ါဆိုတော့လက်ရှိမှာရောဩစတြေးလျအစိုးရအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ကူညီပံ့ပိုးမှုတွေကထိရောက်တယ်လို့ထင်လားဘာတွေပို့ပြီးတော့ဆက်လုပ်တင်တယ်လို့ထင်လဲ
လက်ရှိမှာတော့မထိရောက်ဘူးဘာဖြစ်လို့လဲဆိုတော့ဒီဩစတြေးလျအစိုးရအနေနဲ့ဟိုဗမာအရေးကိုကိုက်တွဲတော့တော်တော်သွေးအေးတယ်တော်တော်လည်းဟိုခွာရဖြစ်သွားတယ်ပေါ့နော်အဲအမအနေနဲ့တွေးကြည့်မိတာကတော့ဟိုဒီတကဘာလုံးမှာဟိုပြဿနာပေါင်းစုံကတနည်းအားမဟုတ်တနည်းအားတစ်ခုပြီးတစ်ခုထဖြစ်နေတယ်လေနော်ဆိုတော့အမဟိုအရင်တော့ပြောခဲ့တယ်လို့ပဲပြောတော့ကို့ဗမာအရေးကတော်တော်ဟိုကံမကောင်းရှာဘူးလေဗမာအရေးထဖြစ်တဲ့အချိန်မှာအာဖဂန်နစ္စတန်အရေးတွေထဖြစ်တယ်တခါဟိုမှဗာလဲငလင်းလှုပ်တာတို့နော်ယူကရိန်းလည်းစစ်ဖြစ်တဲ့အဲ့ယူကရိန်းအရေးမှာတော်တော်ကြီးတို့မှညီမအရေးအားနေသွားတယ်ယူကရိန်းစဖြစ်ထရပါနော်ယူကရိန်းတစ်နှစ်ကျော်သွားပြီညီမအရေးနှစ်နှစ်ကျော်သွားပြီအဲယူကရိန်းစမဖြစ်ခင်တော့ညီမအရေးတော်တော်ကြီးတို့မှဟိုမီဒီယာစင်မှာရောဩစတြေးလျဂါဗာမန့်အနေနဲ့ဦးစားပေးအစီအစဉ်မှာလည်းပါတယ်ပေါ့နော်အဲအခုတခါတူရကီမှာလည်းမြင်းကလေးတွေလှုပ်တဲ့လူတွေတောင်းတဲ့ချီတေဆုံးတဲ့အဲ့လိုမျိုးတွေဆိုတော့အဲဩစတြေးလျဂါဗာမန့်အနေနဲ့ဟိုမြမအရေးကိုလိုနည်းနည်းလေးအာရုံစိုက်မှုကနည်းသွားတယ်တလောက sanction တော့လုပ်တယ်ဒါပေမဲ့အဲ့ထက်ပိုပြီးတော့ထိရောက်တဲ့အရာကိုဘာမှလုပ်မစွာဂျေယာတိကျပြတ်သားမှုမရှိဘူးအဲ့ဒီအတွက်ကြောင့်မို့လဲမစဉ်းစားလိုက်တာကောင်းပြီဟိုဒီနိုင်ငံရေးပိုင်းဆိုင်ရာကိုသူတို့ဟိုပေါ့နော်ဘာမှမလုပ်ပေးနိုင်တော့မှ humanitarian နဲ့ပတ်သက်ပြီးတော့သူတို့တခုခုတော့လုပ်ပေးနိုင်ရမယ်လုပ်ပေးအောင်လဲဟိုငါချိုးစားမယ်ဆိုရင်စိတ်နဲ့ဒီ humanitarian line back ကိုရွေးချယ်ပြီးတော့အခုလိုဒီမဲဆောက်ကိုတခုတကကိုယ်တိုင်ကိုကြကိုစိတ်နဲ့ကိုသွားပြီးတော့ပေါ့နော်ဒီဟို document တွေစုဆောင်းတယ်ဟို shortage ဟိုပေါ့ပေါ့မဟုတ် sorry footage တွေလည်းရအောင်ရှိခဲ့တယ်ပေါ့နော
်ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြပေးရကျေးဇူးများကြီးတင်ပါတယ်ရှင်
Thank you to my energy.
Making Future စီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုရှူစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တူတာဆုံလေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့တူတာဆုံလေအမေရိကန်တခွင်စီစဉ်မှာတော့လေရင်မှူးတွေလိုအပ်နေတာကိုဖြေရှင်းမှုလေရင်လိုင်းတွေကဘယ်လိုမျိုးစူးစမ်းလာပါသလဲ။တမရအင်ဖြူရိုနာကကျူးကျော်တဲတွေကိုဖေရှားတာနဲ့ပတ်သက်ပြီးသဘောထားအမြင်စတာတွေကိုစူးစီးပြီးကိုအောင်အောင်ကတင်ပြပေးထားပါတယ်။
Ashley Montano ဟာရာဇဝတ်မှုပေးတာပါသာရဲ့နှစ်နှစ်ပွဲရခဲ့ပါတယ်။အဲ့ဒီနောက်ထောင်ဒဏ်ချမှတ်ခြင်းဆိုင်ရာအချက်လက်သုတေသနလုပ်တဲ့လုပ်ငန်းဝင်ဝင်ရောက်ခဲ့ပြီးနောက်ခုအခါအဲ့ဒီအလုပ်ကနေထွက်ငွေချေးပြီး United လေကြောင်းလိုင်းကဖွင့်လှစ်တဲ့ United Aviate Academy မှာလေယာဉ်မှုသင်တန်းတက်နေတာပါ။ Arizona ပြည်နယ်ဂန္နာယမှာဖွင့်လှစ်ထားတဲ့ဒီသင်တန်းကျောင်းမှာသူဟာခရီးသည်3ဦးပါလေယာဉ်ငယ်နဲ့အတက်အဆင်းလေးချစ်နေပါတယ်။မကြခင်မှာခီးတဲ့များပြပဝင်တဲ့လေကြောင်းလိုင်းတွေကလေရင်တွေကိုမောင်းဖို့စိတ်အားထက်သန်နေပါတယ
်I thought it was definitely the best
ဒီလောကထဲဝင်ဖို့အကောင်းဆုံးအချိန်လို့ထင်ပါတယ် United လေကြောင်းလိုင်းကအမျိုးသမီးတွေနဲ့အသားအရောင်ရှိတဲ့သူတွေကိုပါဝန်ထမ်းခတ်မှုအလေးပေးဆောင်ရွက်လာပါတယ်တကယ်အခွင့်အခါကောင်းလဲဖြစ်တာကြောင့်အရင်အလုပ်ကိုစွန့်ပြီးလုပ်ငန်းသစ်အတွေ့အကြုံသစ်ကိုရွေးချယ်တာပါ
American လေကြောင်းလိုင်းတချို့ဟာအခုခါကိုပိုင်တန်တန်းတွေဖွင့်လှစ်လာသလိုလေရင်မောင်းတန်တန်းကျောင်းတွေနဲ့ချိတ်ဆက်ပြီးတော့လေရင်မှုတွေမွေးထုတ်နိုင်ဖို့ကြိုးစားလာပါတယ်။လက်ရှိလေရင်မှုတွေထဲမှာလူမဲလေရင်မှုအရေအတွက်ဟာ400ခိုင်နှုန်းအောက်မှာသာရှိပြီးအမျိုးသမီးအရေအတွက်ဟာလည်း900ခိုင်နှုန်းအောက်မှာသာရှိတာကြောင့်လူမျိုးပေါင်းစုံပါဝင်လာဖို့လည်းကြိုးပမ်းလာပါတယ်။ဒါ့အပြင်လည်းတန်တန်းစရိတ်ကမနှဲပါဘူး။လေကြောင်းလိုင်းလေရင်တွေကိုမောင်းနှင်နိုင်ဖို့ဆိုရင်ပြန်တန်းချိန်နာရီ1500ရှိရမှာဖြစ်ပြီးကုန်ကြစရိတ်ကတော့ဒေါ်လာ9000ကနေ3000လောက်အထိရှိပါတယ်။ AVA တင်တန်းကတော့တင်တန်းကြီး9250ကောက်ခံပြီးနောက်ထပ်နာရီပြည့်ဖို့ဆိုရင်တော့တင်တန်းနည်းပြဖြစ်အလုပ်ဝင်လို့ရင်နာရီဖြစ်နိုင်ပါတယ်။
The lack of women representation definitely
အမျိုးသမီးတွေနေတာကြောင့်အစပိုင်းတုန်းကတော့မိုးမရေဖြစ်ခဲ့ပါတယ်။ဒါပေမဲ့ပထမအတုံးမှတည်းအမျိုးသမီးတော်တော်များများရှိနေတာကိုတွေ့ရပြီးတဲ့နောက်တော့ဒီအပြောင်းလဲတစ်စိတ်တစ်ပိုင်းအနေနဲ့ပါဝင်ခဲ့ပါတယ်။
လေကြောင်းလိုင်းတွေမှာလေယာဉ်မှုမလုံလောက်တဲ့ပြဿနာရင်ဆိုင်လာရတာနှစ်နဲ့ချီရှိနေပါပြီ။အထူးသဖြင့်ကာယောဂကာလမှာကြီးသွားလုပ်ငန်းတွေရပ်ဆိုင်ကုန်ပြီးလေယာဉ်မှုတွေစောစီးစွာအလုပ်ကနေအငင်းစားယူဖို့တိုက်တွန်းခဲ့တာတွေကြောင့်အခုအခါလေယာဉ်မှုအလုံလောက်မရှိတော့တာပါ။ဒါအပြင်လေယာဉ်မှုတွေဟာအသက်65နှစ်ပြည့်ရင်မဖြစ်မနေအငင်းစားယူရမယ်ဆိုတဲ့ Federal စီမင်းစည်းကမ်းကြောင့်လည်းလေကြောင်းလိုင်းတွေဟာလေယာဉ်မှုတစ်တူရဖို့အပြင်းထန်စူးစမ်းလာကြပါတယ်။
A pilot shortage. The pilot shortage is being experienced with.
ဒေသတွင်ပြန်တန်းတဲ့လေကြောင်းလိုင်းတွေမှာလေယာဉ်မှုအလုံအလောက်မရှိတဲ့ပြဿနာရင်ဆိုင်နေရပါတယ်။တင်းနှံတက်ပြီးသားလေယာဉ်မှုတွေကိုဒေသတွင်လေကြောင်းလိုင်းတွေကအလုတ်ခံပြီးတဲ့နောက်သူတို့တွေပြန်တန်းချိန်နိုင်ရည်ပြည့်ဖို့အကြာကြီးစောင့်စီရမလို့တော့ပဲနဲ့တခြားဘယ်နေရာကိုပဲဖြစ်ဖြစ်သွားလို့ရနေပါပြီ။ဒါကြောင့်ចောင်းသားတွေပြန်တန်းချိန်နိုင်ရည်1500ပြည့်အောင်ဘေးရန်အကင်းဆုံးအထူးရောက်ဆုံးနည်းလမ်းတွေနဲ့တင်ကြားပေးနေတာပါ။
လေယာဉ်မှုအလုံးလောက်မရှိတာကြောင့်2021ခုနှစ်ကတည်းကစာရင်2022မှာလေကြောင်းခီးစဉ်ဖြတ်သိမ်းရတာ52ရာဂိုင်နှုန်းထိပိုများလာပါတယ်။လေယာဉ်ခီးစဉ်ထွက်ခွာဖို့ရှိတဲ့လေယာဉ်မှုဟာနေထိုင်မကောင်းဖြစ်လို့ဆိုပြီးလုပ်ငန်းဝင်ကိုမလာနိုင်ဘူးဆိုရင်အစားထိုးစရာတခြားသူလည်းမရှိတာကြောင့်ခီးစဉ်ဖြတ်သိမ်းလိုက်ရတာမျိုးလည်းရှိပါတယ်။လုံတဲ့ရင်လေယာဉ်မှုတွေကလည်းပိုအခွင့်လန်းတာတဲ့နေရာတွေစီပြောင်းကုန်ပါတယ်။
The airlines that operate the 50
ကို90ကနေ86ခုအထိပါပြီးတော့ရုံးငယ်လေးတွေကိုပြေးဆွဲနေတဲ့ဒေတာတွင်လေကြောင်းလိုင်းတွေမှာလေယာဉ်မှုတွေလိုအပ်နေတာပါအရင်ကအတွေ့အကြုံရှိပြီးသားလေယာဉ်မှုတွေကလေကြောင်းလိုင်းကြီးတွေစီပြောင်းကုန်ကြတော့လေလက်တဲ့နေရာတွေကိုအစားမထိုးနိုင်ဘူးဖြစ်နေပါတယ်ဇာတ်လက်ကတော့မြို့ရွာငယ်ကလေးတွေညာနဲ့ချီအတွက်လေယာဉ်ပြေးမဆွဲပေးနိုင်တော့တာပါ
အခုဆယ်စုနှစ်အတွင်းတစ်နှစ်ကိုလေယာဉ်မှု 18,000 လောက်ခန့်နိုင်ဖို့အမေရိကန်အစိုးရကခန့်မှန်းထားပြီးတော်တော်များများဟာအငင်းစားယူသူတွေနေရာကိုအစားထိုးဝင်ရောက်မှာပါဒါပေမဲ့လည်း FAA Federal လေကြောင်းအုပ်ချုပ်ရေးအဖွဲ့ကတော့လွန်ခဲ့တဲ့5နှစ်မှာလေကြောင်းလိုင်းအတွက်လေယာဉ်မှုလိုင်စင်တစ်နှစ်ကို5,200လောက်သာထုတ်ပေးခဲ့တာပါခင်ဗျာဝါရှင်တန်ဒီစီမြို့တော်ကထင်ကြရနေရာတွေမှာအင်ဂျင်မဲရီအစုလိုက်တဲထိုးနေထိုင်ကြတာကိုဒီနေ့အကုန်ပြီးရှင်းလင်းသွားမယ်လို့အာနာလိုင်းကပြောပါတယ်မက်ဖာဆင်စကွဲလဲရှင်းလင်းမဲ့နေရာတွေရဲ့ပတ်ဝန်းပြီးတော့အခုလိုလာရောက်နေထိုင်တာကိုခွင့်မပြုတဲ့စီမင်းထုတ်ပြန်ပြီးရင်ဒီကိစ္စတင်းတင်းကြပ်ကြပ်ကင်ပြသွားမယ်လို့ဆိုပါတယ်အင်ဂျင်မဲရီကနေနှစ်ဘလောက်သာဝေးတဲ့နေရာမှာအခုလိုစုဖွဲ့နေထိုင်တာကိုရှင်းလင်းလိုက်မယ်ဆိုရင်သွားလာနေတဲ့အများပြည်သူတွေရောအဲ့ဒီနားမှာနေထိုင်သူတွေအတွက်လည်းအန္တရာယ်ကင်းသွားနိုင်တယ်လို့ဆိုရတယ်။တချို့ကတော့အာဏာပိုင်တွေရဲ့ဆောင်ရွက်မှုကိုကြိုဆိုပေမဲ့အခုလိုမျိုးပြန်ဖြစ်မလာအောင်ရေရှည်အစီအစဉ်ချမှတ်ဆောင်ရွက်ဖို့လိုလားနေပါတယ်။
တချိန်တည်းမှာဘယ်ကိုမှသွားစရာမရှိတဲ့သူတွေကိုနေရာပြောင်းရွှေ့ပေးလိုက်ရုံနဲ့ပြဿနာကပြီးမသွားပါဘူ
း။ဝါရှင်တန်ဒုတိယမြို့တော်ဝန်ယုံကျန်းမာရေးနဲ့လူမှုဖူလုံရေးဌာနကခုအခါအင်ဂျင်မဲရီရဲ့လိုအပ်ချက်နဲ့နေရာထိုင်ခင်းစီစဉ်ပေးဖို့လိုအပ်သူတွေအတွက်ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါရယ်။အင်ဂျင်မဲရီကတော့အာဏာပိုင်တွေအနေနဲ့အခုလိုနေရာရှင်းလင်းလိုက်တာဘာမှထိရောက်မှာမဟုတ်ဘူးလို့ဆိုပါရယ်။ဒီနေရာမှာမနေရရင်တခြားနေရာပြောင်းနေရုံပဲလို့လည်းပြောပါရယ်။
အစိုးရကသူတို့တခုခုလုပ်ပေးတယ်ဆိုတာပြချင်ရုံပါလူစုခွဲပြီးဒီနေရာရှင်းလင်းပြီးမှနောက်တနေရာကိုလည်းသွားရှင်းမှာပ
ါကင်ဂါရီယာမက်ဖာဆင်စကွဲကိုတခြားတနေရာကနေ2020မှာပြောင်းလာတာပါ2022ခုနှစ်အတွင်းအမေရိကန်ပြည်တော်စုမှာအင်ဂျင်မဲ့6သိန်းလောက်ရှိမယ်လို့အစိုးရကခန့်မှန်းထားပြီးဒီကိစ္စလုံးဝပပျောက်ဖို့ဆိုရင်ခိုင်မာတဲ့လုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့ပညာရှင်တွေကသုံးသပ်ပါတယ်
စိတ်ကျန်းမာရေးအတွက်ကုသပေးဖို့လိုအပ်တဲ့သူမွေးစေသုံးဆွဲတဲ့သူတွေဆေးပြတ်သွားအောင်အလုံးမရှိတဲ့သူတွေကိုကိုယ်ရက်ရွာထဲမှာအလုံးရှာပေးဖို့စတာတွေအလုံးလုပ်ဖို့လိုအပ်ပါတယ
်အင်ဂျင်မဲရီတွေကတချို့ဆိုရင်လဲခုခါငေးစရာအပတ်မဲ့တိုက်ခိုင်းရောအလုံးကိုင်းနဲ့အတီရကျဖြစ်နေပါပြီ
အင်ဂျင်မဲရီကိုစာနာထောက်ထားတဲ့ရှိတော့မှနေချစ်ကြီးသူတို့အတွက်လိုအပ်တဲ့စာဝတ္ထုရေးအတွက်ဘာတွေလုပ်တင်နေဆိုတာကိုလမ်းညွှန်ပေးမယ်ဆိုရင်တော့အကောင်းဆုံးပါ
အင်္ဂါကသက်သာတဲ့အစီအစဉ်တွေကျန်းမာရေးဆောင်ရှားမှုခံယူဖို့အလုပ်အတွက်သင်တန်းတွေဖန်တီးပေးပြီးလာမယ့်နှစ်နှစ်လောက်မှာအင်ဂျင်မဲ25ရာခိုင်နှုန်းကျဆင်းမှုဘိုင်ဒန်ဆိုရကကြိုးစားနေပါတယ်။ဝါရှင်တန်ဒီစီမြို့တော်ဝန်ကလည်းအင်ဂျင်မဲတွေပပျောက်အောင်2025မှာအပြီးသက်ဆောင်ရွက်မယ်လို့ကြေညာပေးထားပါတယ်ခင်ဗျာ။အမ American ပြည်ထောင်စုမှာအများဆုံးထိစုကိုပေါက်သူက California ပြည်နယ်မှာကြောင်းတက်ခဲ့သူတူဦးဟာ California ပြည်နယ်ထိဌာနတာဝန်ရှိသူတွေကပါဝါဘောထိစုဒေါ်လာ 1.34 ဘီလီယံတန်ပေါင်း 2040 စုပေါက်ခဲ့သူဟာ Edwin Castro ဖြစ်တယ်လို့ကြေညာပေမဲ့သူ့ရဲ့ကိုယ်ရေးအခြေလက်နဲ့ပတ်သက်ပြီးတော့အသက်ဘယ်လောက်ဗမာနေရဆိုတာကိုအသေးစိတ်ထုတ်ပြန်ကြေညာတာမျိုးမရှိပါဘူး California ပြည်နယ် El Tadina မြို့မှာဒီထိလက်မှတ်ကိုဝယ်ခဲ့တာပါထီလက်မှတ်ရောင်းသူစိုက်ပိုင်ရှင်ကအစုကြီးဒေါ်လာ100,000ရပါတယ်။နိုဝင်ဘာ9ရက်နေ့က Powerball ထီလက်မှတ်စုဖွင့်ရမှာအခုလိုအမြင့်ဆုံးစုကြီးပေါက်ခဲ့တာပါခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံလင် American တစ်ခွင်အစီအစဉ်ပါရှင်။ဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့တော်ရိုင်းတိရစ္ဆာန်ကနေလူကိုကူးစက်ပြန်ပွားတဲ့ကက်ယောဂါကာကွယ်ရေးအကြောင်းကိုတင်ပြပေးထားပါတယ်။COVID-19 လို့ကပ်ရောဂါမျိုးနောက်ထပ်မကြုံရအောင်ကာကွယ်တဲ့အနေနဲ့အပူပိုင်းဒေသတွေမှာလူသားတွေနဲ့တောရိုင်းတိရစ္ဆာန်တွေကြောင့်ကူးစက်ပြန့်နှံ့တတ်တဲ့ Zoonosis ကူးစက်ရောဂါတွေကိုလေ့လာဖို့ပြင်သစ်နိုင်ငံနဲ့မက္ကဆီကိုနှစ်နိုင်ငံသိပ္ပံပညာရှင်တွေကြိုးပမ်းနေကြတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးဒေါခင်မျိုးသက်တင်ပြပေးထားပါတယ်
ကမ္ဘာ့နားသိပ္ပံပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအတွက်ဇင်းမြစ်ဖြစ်နိုင်တဲ့လင်းလို့တွေကိုဆန်းစစ်လေ့လာမှုတွေထေချာလုပ်နေချိန်မှာပြင်သစ်နဲ့မက္ကဆီကိုသုတေသနပညာရှင်တွေကတော့ Zoonosis လို့ခေါ်တဲ့ကူးစက်တဲ့ရောဂါတွေကိုလေ့လာနေကြတာဖြစ်ပါတယ် COVID-19 အပြင်မြောက်ကျောက်ရောဂါ MERS Ebola ညှက်တုပ်ကွေး Zika HIV လိုရောဂါတွေဟာတရိစ္ဆာန်တွေကနေလူသားတွေကိုကူးစက်တာဖြစ်ပြီးဒီလိုကူးစက်တဲ့ကာယောဂါမျိုးနောက်ထပ်ဖြစ်လာမှာကိုစိတ်ပူနေကြတာဖြစ်ပါတယ် WHO ကတော့လူသားတွေမှာတွေ့ရတဲ့ကူးစက်ရောဂါတွေရဲ့60ရာခိုင်နှုန်းဟာအကောင်အထည်ရှိကနေကူးတဲ့ Zoonosis ရောဂါလို့ပြောပါတယ်တရိစ္ဆာန်နဲ့လူသားကြားကူးစက်ပြန့်နှံ့တဲ့ရောဂါကို Zoonosis လို့ခေါ်ပါတယ်ကူးစက်မှုဟာ bacteria တွေ virus တွေဒါမှမဟုတ်ကပ်ပါးခေါင်တွေကနေတဆင့်ကူးနိုင်ပါတယ်တိုက်ရိုက်ဖြစ်စေအင်းဆက်ပိုးတို့ပင့်ကူတို့မှတ်တို့လိုဂျာဂန်အကောင်တကောင်ကနေလဲတဆင့်ကူးစက်နိုင်တာပါ Zoonosis ရောဂါအရေးပေါ်အခြေအနေဖြစ်မလာအောင်ကာကွယ်ရေးအတွက်စီမံကိန်းကို2022မှာစတင်ခဲ့ပြီးပအဝင်ဆောင်ရွက်တဲ့နိုင်ငံပေါင်း22နိုင်ငံထဲမှာမက္ကဆီကိုနိုင်ငံလည်းပါပါတယ်မက္ကဆီကိုအရှေ့တောင်ပိုင်းကဂျူကာတန်ပြည်နယ်ရဲ့မြို့တော်မရီဒါကဓာတ်ခွဲကမှာ2018ကလေးကစတင်ခဲ့တဲ့ဒီသုတေသနကိုပြင်သစ်ဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာန IRD နဲ့မက္ကဆီကိုတက္ကသိုလ် UNEM တို့လက်တွဲပြီးလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီသုတေသနဟာကိုဗစ်လိုကာယောဂါမျိုးထပ်ပြီးမကြုံရအောင်ကြိုးစားမှုတစ်ခုဖြစ်တယ်လို့ IRD ဌာနကကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူ Audrey Arnell ကပြောပါတယ်
။ CI viruses que están también en la parte silvestre
တကယ်လို့များတောတောင်တွေမှာရောလူသားတွေစီမှာပါနေနိုင်တဲ့ virus ပိုးတွေရှိနေမယ်ဆိုရင်ဒီလိုမျိုး virus ပိုးကိုစောင့်ကြည့်ဖို့ကာဝယ်ဖို့အတွက်ကျွန်တော်တို့မှာမဟာဗျူဟာကျတဲ့နည်းလမ်းတွေရှိဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ဒီပိုးကနေပြီးတော့ကူးစက်မှုပုံမြန်တဲ့မျိုးစိတ်တစ်ကိုပြောင်းသွားနိုင်တယ်လို့ဒီလိုပြောင်းတာကနေပြီးတော့ကက်ရောဂါကြီးဖြစ်လာနိုင်တာကြောင့်ပါ
။သူတို့ဟာနှုတ်တိုက်တော်ရတွေ၊ငှက်တွေ၊ကြွက်တွေနဲ့လူသားတွေကြားမှာ virus ပိုးအမျိုးမျိုးကဘယ်လိုကူးစက်တယ်ဆိုတော့ကိုသိအောင်လုပ်ဖို့အတွက်ရည်ရွယ်ထားတယ်လို့လည်းပြောပါတယ်။အပူပိုင်းဒေသမိုးတစ်တော်ရဲ့ရေဟစနစ်မှာနေထိုင်တဲ့သရဝါမျိုးစုံစီကနေစမ်းသပ်ဖို့အတွက်နမူနာတွေကိုကောက်ယူကြတာဖြစ်ပြီးအဲ့ဒီတစ်တော်တွေမှာချင်းတွေအတွက်ဆိုရင်မျိုးစိတ်ပေါင်း60ခုအထိခွဲနိုင်ပြီဖြစ်ပါတယ်
။ También es importante saberlo en la población de
Mozambique. ဒီဒါမှာချင်းတွေအကြောင်းသိထားဖို့ကလည်းအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီချင်းတွေကနေပြီးတော့သွေးလွန်တုပ်ကွေးလိုမျိုးရောဂါမျိုးမျိုးကိုဖြစ်စေတာကြောင့်ပါဒီချင်းတွေကလူတွေနဲ့တောရိုင်းတွေးစင်နေကြမှာယောဂပိုးတွေကူးစက်ပြန့်နှံ့အောင်လုပ်နိုင်ပါတယ်
။ဒီလိုစမ်းသပ်မှုတွေလုပ်ဖို့အတွက်မက္ကဆီကိုနိုင်ငံကယူကာတန်ပြည်နယ်ကိုရွေးရတဲ့အကြောင်းရင်းကလည်းအဲ့ဒီမှာတစ်တောပြုံးတိမှုကတိတ်ပြီးမြန်တဲ့အတွက်ဒေတာရင်းဆူအန်နိုစစ်အန်ဒီရရှိတဲ့အရေးပေါ်အခြေအနေဖြစ်လာနိုင်တာကြောင့်လို့ IRD ရဲ့ရေဟဗေဒပညာရှင်ဘန်ဂျမင်ရော့ကပြောပါတယ်။မက္ကဆီကိုသမ္မတအန်ဒရီမန်နူယယ်လိုပက်စ်အိုပရေတိုရဲ့ဒီဇင်ဘာမှာစဖွင့်မှုစီစဉ်ထားတဲ့ Mayan Train လို့ခေါ်တဲ့ Maya ရထားလမ်းစီမံကိန်းကနေဂျူကာတန်ကျွန်းဆွယ်မှာရှိတဲ့တစ်ပင်ထောင်ပေါင်းများစွာကိုခုတ်လှဲပြခဲ့တာပါအကျိုးဆက်ကတော့ အဲ့ဒီမှာခန့်မှန်းခြေအဖြစ်လူတွေကိုကူးနိုင်တဲ့ virus ပိုးပေါင်း9သိန်းကနေ10သိန်းကြားပေါက်ပွားလာတာဖြစ်ပြီးဒါဟာစိုက်ပျိုးရေးအတွက်ရောခီးသွွားဧည့်သည်တွေအတွက်ပါအန္တရာယ်ကြီးလာနေတယ်လို့သုတေသနပညာရှင်တွေကပြောပါတယ်။အခုလုံနေတဲ့သုတေသနဟာဂျူကာတန်ကျွန်းဆွယ်မှာနေထိုင်တဲ့ဒေသခံအတိုင်းဝန်း12ခုကိုလည်းဆန်းစစ်လေ့လာတာဖြစ်ပါတယ်။ဒီသုတေသနကနေ virus ပိုးသည်တဲ့ညှက်မျိုးစိတ်ကိုတွေ့ခဲ့ရတယ်လို့UNMA တက္ကသိုလ်တိရစ္ဆာန်ဆေးကုသရေးကျောင်းကယောဂပိုးမွှားဗေဒပညာရှင်ရိုဇာအီလီနာဆာမီယန်တိုကပြောပါတယ်
။ Hemos encontrado especies de aves en los
diferentes. တွေ့မှာကုသယောဂပိုးနဲ့ပတ်သက်ပြီးပုံစံအမျိုးမျိုးတွေ့ရပါတယ်။ West Nile virus ပိုးသည်တဲ့ငှက်မျိုးစိတ်ကိုတွေ့ရတယ်လို့သူတို့ဟာ West Nile virus ဒါမှမဟုတ်တခြားတုတ်ကွေးယောဂ virus ပိုးတွေခိုးအောင်ရနေရလဲဖြစ်နေတာကိုတွေ့ရပါတယ်
။သူတေသနပညာရှင်တွေဟာတော်ရဲမှာနှစ်ထောင်ကျောက်တွေကိုထားခဲ့တဲ့အခါလင်းလို့တွေတခါတလေဈေးကွက်တွေကိုလည်းဖမ်းမိတတ်ပါတယ်။အကောင်တွေကိုဖမ်းမိတဲ့အခါမှာသူတို့စီကနေသွေးတို့အရေကြီးတို့ကပ်ပားကောင်နမူနာတို့ကိုကောက်ယူတာအကောင်တွေရဲ့အရွယ်အစားကိုတိုင်းထွာတာတွေနဲ့သူတို့ရဲ့အခြေအနေတွေကိုမှတ်တမ်းတင်ကြပါတယ်။ဓာတ်ခွဲကမှဒီနမူနာတွေကိုဓာတ်ခွဲဆန်းသက်ကြတဲ့အခါအရေကြီးတဲ့ DNA မျိုးဗီဇကိုအဓိကဆန်းစစ်ပြီးပါဝင်တဲ့ပိုးတွေကိုလေ့လာကြပါတယ်။တကယ်လို့ချင်းတကောင်ရဲ့သွေးကိုဆန်းတက်မယ်ဆိုရင်သူကဘယ်မျိုးစိတ်ဘယ်တရွာကိုကိုက်ခဲ့တယ်ဆိုတာကိုပါသိနိုင်တာဖြစ်ပါတယ်။အခုလိုတောကောင်တွေရှိကြတယ်မကဘဲဒေသရင်းနေထိုင်သူတွေရှိကသွေးနမူနာတွေကိုလည်းယူပြီးဆန်းတက်ကြပါတယ်။အဲဒီခါမှာသူတို့စီမှာဘယ်လိုဗိုင်းရပ်စ်ပိုးမျိုးရှိနေပြီးဘယ်တရွာရှိကနေကူးစက်တယ်ဆိုတာကိုပါသိနိုင်တာပါ။ရလာတဲ့အချက်လက်တွေပေါ်မှာမူတည်ပြီးဘယ်နေရာမှာဘယ်လိုပိုးတွေ့ရတယ်အချိန်လေးကဘလို့အန်ဒီအဆင့်ရောက်နေမနေဆန်းစစ်ပြီးဒရိပေးတာဖြစ်ကြောင်းယောဂပိုးမွှားပေးတာပညာရှင်ရိုဇာကပြောပါတယ
် Entonces lo que pretende este proyecto es tener este conocimiento
ဒီစီမံကိန်းရဲ့ရည်ရွယ်ချက်ကကုသကယောဂဖြစ်လာမှာကိုကြိုးပြီးတော့ခံမှန်းတွက်ချက်နိုင်စေဖို့ပါကျမတို့မှာမကြသေးခင်ကပဲဖြစ်ခဲ့တဲ့ကယောဂမျိုးပေါ့လေတကယ်လို့ဘလို့ဗိုင်းရပ်စ်ပိုးမျိုးကုသပြန့်နှံ့နေတယ်ဆိုတာသိမယ်ဆိုရင်အဲ့ဒီပိုးပြန့်နှံ့နိုင်တဲ့ဒေသအတွက်အန်ဒီယာရှိချောင်းပြမြေပုံထုတ်ပေးနိုင်မှာဖြစ်ပြီးတော့ဘယ်နေရာမှာတော့ဒီပိုးအန်ဒီယာကြီးနေပြီဆိုတာကိုသတိပေးနိုင်မှာပါ
သူတို့ရဲ့စီမံကိန်းထဲမှာဒေသခံအတိုင်းဝန်းတွေကိုပါဆက်သွဲပြီးသူတို့ရဲ့တဘာဝဝင်းကျင်တဲ့လူမှုရေးပြဿနာဆိုင်ရာတွေကိုပါနားလည်အောင်ဆွေးနွေးတာအကြံပေးတာတွေလည်းပါဝင်ပါတယ်သူတို့ရဲ့မရီဒါဓာတ်ခွဲခန်းဟာဇွန်နိုတိယောဂအရေးကြီးကာကွယ်စီမံကိန်းဝင်နိုင်ငံပေါင်း22နိုင်ငံရဲ့အဖွဲ့အစည်းပေါင်းနေရနဲ့လက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။လူနဲ့တရိတ်ဆန်ကြားကူးစက်တဲ့ Zoonosis ယောဂါဟာနှစ်ထောင်ပေါင်းများစွာကတည်းကရှိခဲ့တာဖြစ်ပေမဲ့လွန်ခဲ့တဲ့အနှစ်20ကျော်လောက်ကမှတိုးလာတာဖြစ်ပါတယ်။အဓိကကတော့တစ်တောပြုံးတိမှုတွေကနေလူနဲ့အိမ်မွေးတရိတ်ဆန်တွေရဲ့တော်ရိုင်းတရွာတွေနဲ့ထိတွေ့မှုတွေပိုးပြီးများလာစေတာကြောင့်တိုးလာတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်။တောက်ကြညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်စနေမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတစ်လှည့်ပြောပြပေးပါမယ်ရှင်။
အမေရိကန်စစ်တပ်ရဲ့လျှို့ဝှက်ကတ်သတ်မှတ်တမ်းတွေကိုခွင့်ပြုချက်မရှိဘဲရယူဖျောက်ဝေခဲ့မှုနဲ့အမေရိကန်လက်ထက်အရန်တပ်ဖွဲ့ဝင်ဂျက်တရှီရာကိုဒီကနေ့ Boston တရားရုံးမှာဆွဲချက်တင်လိုက်ပါတယ်။ Massachusetts ပြည်နယ်မှာမနေ့ကြာလမနေ့ကသူ့ကိုဖမ်းဆီးခဲ့တာဖြစ်ပြီးတော့ဒီကနေ့ရုံးထုတ်တဲ့အချိန်မှာအခုလိုဆွဲချက်တင်လိုက်တာပါ။တပ်ဆိုင်သူတွေသာဖတ်ခွင့်ရှိတဲ့အမေရိကန်ကာကွယ်ရေးဆိုင်ရာကန့်သတ်လျှို့ဝှက်အချက်လက်တွေကိုခွင့်ပြုချက်မရှိဘဲဖယ်ရှားရယူဖျောက်ဝေမှုတွေနဲ့ထရီရှာကိုသူနေထိုင်တဲ့ဒီ Massachusetts ပြည်နယ် Dickton မြို့ကအိမ်မှာပဲ Federal စုံစမ်းစစ်ဆေးရေး Bureau FBI ကမနေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ Ukraine ရဲ့ဒီ CIA ဆွဲရည်နဲ့ပတ်သက်တဲ့အချက်လက်တွေနောက် Russia စစ်ဌာနချုပ်နဲ့ပတ်သက်လို့ American ထောက်လှမ်းရေးဆိုင်ရာအချက်လက်အထူးအရေးကြီးတဲ့မှတ်တမ်းတွေပေါက်ကြားခဲ့တဲ့ထဲမှာပါဝင်တယ်လို့ Washington Post သတင်းစာကဖော်ပြခဲ့ပါတယ်ရှင်။ မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့ကုလသမဂ္ဂလူ့ကျိုးရေးကောင်စီဆုံးဖြတ်ချက်2669နဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုအပြည့်အဝအကောင့်ထည့်ဖော်နိုင်ဖို့လုံခြုံရေးကောင်စီကပတ်ပိုးပေးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးလင်နသောမစ်စကရင်ဖေးကတောင်းဆိုလိုက်ပါတယ်။စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိအောင်ဆောင်ရွက်ရလိမ့်မယ်လို့ဗစီကြီးကျေးရွာတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှကြာတာရင်းတွေကတကပိတ်ဆွေးနွေးပွဲအပြီးအမေရိကန်တမ်မတ်ကြီးကလုံခြုံရေးကောင်စီကိုတောင်းဆိုလိုက်တာဖြစ်ပါတယ်။ပစီကြီးရွာလေးချောင်းတိုက်ခိုက်မှုဟာလူတွေရဲ့အသက်နဲ့နိုင်ငံတကာဥပဒေကိုအလေးမထားဘူးဆိုတာကိုစစ်ကောင်စီကနောက်ထပ်ပြသလိုက်တာဖြစ်တယ်လို့ထောက်ပြပြီးတော့ဒီပေါ်မှာအမေရိကန်ပြည်ထောင်စုကဖြစ်တယ်ရှုံချတယ်လို့တန်မတ်ကြီးကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်
။တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ချောင်းကန်ချန်းနဲ့ PJ အလျက်တို့ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။မြန်မာနှစ်တကူကာလတကြံအကြနေမှာ VOA ရဲ့တော်ရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.